အရိယာမဝင်ယောဂီကများများယောဂီများအလိုရှိတဲ့တောင်းတအပ်တဲ့ဘုရားရှိခိုးတိုင်းနဲ့ပဲဆူတောင်းခဲ့ကြတဲ့မတရားဖို့တရားနိဗ္ဗာန်ချမ်းသာတရားတော့မြတ်ကိုရဖို့ရောက်ဖို့ရန်ဝိပဿနာတရားကိုပွားများအားထုတ်ကြတော့မှာဖြစ်ပါဝိပဿနာတရားကိုအားထုတ်တိုင်းမှာလည်းပဲဥဇောပထမသီလတဉာဏ်ကြောင့်တရားဖြစ်တဲ့တမာတိတရားကိုဥဇောပထမထူထောင်ရဖို့ဘုရားရှင်ကိုယ်တော်မြတ်ကဩဝါဒပြုထားခဲ့ပါတယ်။ဒါကြောင့်ယောဂီတွေတမာတိတရားကိုထူထောင်တော့မယ်ဆိုရင်လည်းပဲတမာတိတရားဟာချမ်းသာမှုနဲ့ယဉ်ကျေးပြီးတော့ချမ်းသာမှုကိုရှာတဲ့တရားလည်းပဲဖြစ်ပါတယ်။ဒါကြောင့်ယောဂီတွေမြတ်ကိုယ်စီနှစ်ပါးချမ်းသာစွာရှိမဲ့ဣရိယာပုအနေထိုင်ရေကိုဥစွာပထမရယူပြီးတော့ထိုင်ရဖို့ဖြစ်ပါတယ်။ယောဂီတို့များကိုယ်စဉ်ကပန်းချမ်းသာစွာရှိနေဣရိယာပုအနေတိုင်းတွေကိုရယူပြီးပြီဆိုလို့ရှိရင်တော့ဒီနေ့ဟာမြတ်ဗုဒ္ဓရဲ့ပြိပတ်အစ်မြတ်တရားကိုကျေးဇူးတော်ရှင်လေရီကျတော်ဘုရားကြီးသမားနိနာနေတဲ့အခန်းကြီးပဲတဲ့တလပြောဖို့ကြီးရတာအနာဂမ်ဆရာကြီးဆရာတည့်ရဲ့နီးနဲ့သမထဝိပဿနာတရားတွေကိုပို့ချခဲ့တဲ့အခါမှာယောဂီတိုင်းသမာဓိတရားတွေကိုထူထောင်လို့မနေ့ကစတင်ပြီးတော့ယောဂီတိုင်းယောဂီတိုင်းဝိပဿနာတရားကိုပွားများအားထုတ်ပြီးတော့နေနိုင်ရပြီဖြစ်တဲ့အတွက်ကြောင့်မို့လို့ယောဂီဟောင်းကြီးများကမိမိတို့အလိုရှိတဲ့တောင်းတအတက်မေချမ်းသာပူချမ်းသာနိဗ္ဗာန်ချမ်းသာတရားတော်မြတ်တွေကိုအမြန်ဆုံးရစေနိုင်တဲ့ဤဆိုတဲ့ဧကောဓမောနိယခန္ဓာမှာဉာဏ်ဆိုင်ပြီးတော့ရှုမှတ်တကယ်သို့ယောဂီအသင်များကတကိုယ်လုံးကိုချုံငုံပြီးတော့ရှုကြည့်လိုက်ရမှာဖြစ်ပါတကိုယ်လုံးကိုချုံငုံပြီးတော့ရှုကြည့်လိုက်ကြဆိုတော့ဥပမာအဖြစ်ပြောမယ်ဆိုရင်တော့ယောဂီတို့ကကိုယ်လုံးပေါ်မှာကြီးရှိမှာယောဂီရနဲ့မတ်တက်ရပ်ပြီးတော့ရှိမယ်ဆိုလို့ရှိရင်မိမိရဲ့ပုံရိပ်ကိုကိုယ်လုံးပေါ်မှန်ကြီးထဲမှာမြင်ရတယ်လို့ပဲပေါ့အဲနောက်တနည်းပြောရမယ်ဆိုရင်လည်းယောဂီကများခေါင်းပေါ်ကရေလောင်းချိုးတဲ့အခါမှာရေခေါင်းပေါ်ကိုရေလောင်းတော့ခေါင်းပေါ်ပဲလောင်းတာပဲဒါပေမဲ့တစ်ခုလုံးရှွမ်းရှွမ်းဆိုသွားတာကိုသိလိုက်ရတယ်လို့ပဲပေါ့တစ်ခုလုံးကိုချုံငုံပြီးတော့ရှုရင်တစ်ခုလုံးဆိုတဲ့ယုတ်တရားရဲ့သဘောအမှုအရာတွေရှိတယ်မကိုတွေ့ဉာဏ်မြင်ဆိုတဲ့စကားရမြင်နိုင်တွေ့နိုင်ပါပဲအဲဒီတော့တကုတ်လုံးကိုရှုမှတ်ပေမဲ့လည်းပဲယောဂီတို့ရဲ့တကုတ်လုံးဆိုတဲ့အစိတ်ပိုင်းတွေခေါင်းပိုင်းလက်ပိုင်းကိုယ်ပိုင်းခြေပိုင်းကောင်းလက်ကိုယ်ခြေကိုယ်၎င်းတွေအဲဒီအစိတ်ပိုင်းယုတ်တွေရဲ့သဘောအမှုအရာတွေဥဆောင်တဲ့တက်ကနေပြီးတော့ဥဆောင်ပြီးတော့ပေါ်ပြနေတဲ့သဘောအမှုအရာတွေကိုလည်းပဲမြင်တွေ့ပြီးတော့နေနိုင်တာဖြစ်ပါဒီမြန်မာယောဂီတွေညာနာစာကြီးဆရာတော်ဘုရားကြီးရဲ့ဩဝါဒစကားလေးနဲ့အတိပေးရမယ်ဆိုရင်တော့ပေါ်တိပေါ်တိနိဗ္ဗာန်တိလို့ပေါ်တာကိုသိဖို့လိုရင်းပဒနာဖြစ်ပါပေါ်တဲ့တရားတိယောဂီတို့ရဲ့ရရှိလာတဲ့ယုံနံတွေရဲ့အရှိတရားအဲဒီယုံနံတွေရဲ့အရှိတရားဟာဝိဇ္ဇုဆရာတို့ရဲ့ဝိဇ္ဇုကြည့်တဲ့အရာပရမတရားလည်းပဲဖြစ်ပါအဲဒီပရမတရားတွေဟာပရမအစ်စ်ဓာနေလို့ညာနာစာကြီးကတော့ဘုရားကြီးကအမိန့်ရှိတယ်လို့အဲ့ဒီပရမတရားတွေဆိုတာလည်းပဲဓာတရားတွေပဲဖြစ်ပါတယ်။အဲဒီတော့ယောဂီသမားခန္ဓာကိုယ်မှာညာဆိုင်လို့ပဲရှုရှုယောဂီသမားတကိုယ်လုံးမှာပဲရှုရှုအစိတ်ပိုင်းတွေရဲ့ပေါ်ရာကိုပဲရှုရှုယောဂီသမားပေါ်သည့်ပေါ်သည့်နိဗ္ဗာန်သည့်ဆိုတဲ့တရားရပေါ်ရာကိုသိဖို့လိုရင်းပဒနာဖြစ်ပါပေါ်တဲ့တရားဒီဝိပဿနာရဲ့အရှုခံတရားပဲအဲဒီပေါ်တဲ့တရားကိုဒီမှာယောဂီကဝိပဿနာရှုပြီးတော့ဝိပဿနာရဲ့အကျိုးတရားဖြစ်တဲ့မေချမ်းသာဘုရားနာနိဗ္ဗာန်ချမ်းသာဆိုတဲ့တရားဒုတိယများကိုရနိုင်ရောက်နိုင်မှာဖြစ်တဲ့အတွက်ကြောင့်ဉာဏ်သာကြီးဆရာတော်ဘုရားကြီးကပေါ်တိပေါ်တိနိဗ္ဗာန်တိလို့ဆိုခဲ့တာပဲဖြစ်ပါအဲဒီတော့ဉာဏ်ဆိုင်လို့ရှိရင်ဉာဏ်ဆိုင်တဲ့နေရာဟာလည်းပဲယုတ်တရားပဲတကူလုံးဟာလည်းပဲယုတ်တရားပဲကောင်းတဲ့ကိုယ်ကြီးချေကိုလက်ကောင်းဆိုတဲ့အစိတ်ပိုင်းတွေဟာလည်းပဲယုတ်တရားပဲယုတ်တရားဖြစ်တဲ့ယုတ်တရားတို့ရဲ့သဘောအမှုအရာတွေတစ်စက်ကလေးမှတည်ငြိမ်မှုမရှိဘဲနဲ့အမြဲလှုပ်ရှားပြီးတော့ဖောင်းပြန်ဖြစ်ပြပြီးတော့နေတဲ့သဘောအမှုအရာတွေကိုယောဂီတို့များရဲ့သမာဓိအားညာအားတွေနဲ့မြင်တွေ့ပြီးတော့နေကြမှာဖြစ်ပါယောဂီတို့များမြင်နိုင်မြင်နိုင်သောအရှုခံယုတ်တရားတွေဟာအမြဲမပြတ်ဟောင်းပြန်ဖြစ်ပြန်ပြီးတော့နေတဲ့သဘောအမူအရာတွေဖြစ်လို့တည်ငြိမ်နေတဲ့သဘောအမူအရာတွေကိုမတွေ့ရတည်ငြိမ်နေရင် မြဲတဲ့သဘောလို့ဆိုနိုင်နေမဲ့သိနေမှုမရှိဘဲနဲ့အမြဲလှုပ်ရှားပြီးတော့ပေါက်ပြန်ဖြစ်ဖြစ်နေတဲ့သဘောဉာဏ်ကြီးကမမြဲပါလားလို့အဲဒီမမြဲခြင်းဆိုတဲ့မြန်မာစကားပါဠိလိုအားဖြင့်တော့အနိစ္စဆိုတဲ့အနိစ္စလက္ခဏာကိုခန္ဓာရဲ့မမြဲတဲ့ခန္ဓာရဲ့အနိစ္စဖြစ်အောင်သင်ခြင်းနဲ့ပညာဦးစီးပြီးတော့ရှုမှတ်နိုင်ခြင်းမှသာလျှင်ရောက်ကြတာဝိပဿနာတရားဆိုတဲ့ဘုရားရဲ့တရားကိုရောက်ကြမယ်ရှုမှတ်ပေါ်နေအထုရရောက်ကြမှာဖြစ်ပါအဲဒီမမြဲတဲ့ယုံနံတွေရင်ဖောင်းပြန်ဖြစ်ဖြစ်ပြီးတော့နေတဲ့သဘောအမှုအရာတွေကိုမြင်ပြီးဆိုရင်တော့ယောဂီများအဲ့ဒီမမြဲတဲ့ယုံနံတွေရင်ဖောင်းပြန်ဖြစ်ဖြစ်နေတဲ့သဘောမူရတွေပေါ်မှာသိတ္တမတ္တခန္ဓာတတ်တယ်ဆိုတော့စိတ်ဝိညာဏမနောအာယုံကခံစားကြည့်မယ်ဆိုလို့ရှိရင်လည်းပဲယောဂီများတင်းငိမ့်အေးချမ်းပြီးတော့နေတယ်ဆိုရင်တော့ချမ်းသာတဲ့သဘောလို့ဆိုနိုင်ပေမဲ့တင်းငိမ့်အေးချမ်းနေတဲ့သဘောအမှုရတွေကိုမတွေ့ရဘူးအမြဲလှုပ်ရှားပြီးတော့ဖောင်းပြန်ဖြစ်ပြနေတဲ့သဘောအမူအရာတွေဖြစ်တာကြောင့်ဆင်းရဲတဲ့သဘောတွေပဲလို့ဆင်းရဲခြင်းဆိုတဲ့ဒုက္ခသဘောဒုက္ခလက္ခဏာဆိုလည်းပဲမိမိရဲ့အရှုခံယုတ်တရားတွေရဲ့ဖောင်းပြန်ဖြစ်ပြပြီးတော့နေတဲ့သဘောအမူအရာတွေပေါ်မှာခန္ဓာရဲ့ဆင်းရဲခန္ဓာရဲ့ဒုက္ခဖြစ်အောင်လို့လည်းပဲရှုမှတ်ဆင်ခြင်ပေါ်များအားထုတ်ပြီးတော့မိမိအားထုတ်တဲ့ကမ္မဋ္ဌာန်းတရားကိုဝိပဿနာဖြစ်နေအောင်ဗုဒ္ဓရဲ့တရားဖြစ်နေအောင်လို့ရည်ရည်ရှိမှရှင်ပြပေါ်များအားထုတ်ပြီးတော့နေသွားရမှာလည်းပဲဖြစ်ပါအဲဒီမြဲလည်းမမြဲဘူးဆိုတဲ့မိမိတို့ရဲ့ရရှိတာတဲ့ယုံနံတွေခံစားကြည့်ပြန်လို့ရှိရင်လည်းပဲဆင်းလဲဆင်းရဲပါတယ်ဆိုတဲ့ယုံနံအဲဒီမြဲလည်းမမြဲဘူးဆိုတဲ့ဆင်းလဲဆင်းရဲပါတယ်ဆိုတဲ့မိမိတို့ရဲ့ရရှိတာတဲ့ယုံနံတွေရဲ့အမြဲမပြတ်ဖောင်းပြန်ဖြစ်ပြပြီးတော့နေတဲ့သဘောအမှုအရာတွေကိုမင်းရဲ့ဉာဏ်နဲ့မြင်နိုင်မြင်နိုင်မှာအမြဲလှုပ်ရှားနေတဲ့သဘောအမူအရာတွေဖြစ်လို့ရိုက်တဲ့ပြင်းငိမ့်သွားအောင်လို့ရတ်တန့်သွားအောင်လို့မလှုပ်ရှားနိုင်အောင်လို့မဖြစ်နိုင်မပြတ်နိုင်အောင်လို့မိမိတို့ရဲ့ဆန္ဒသဘောတွေနဲ့ရက်ခံလို့လည်းမရဘူးတောင်းမှလို့လည်းမရဘူးအမိန်ပေးလို့လည်းမရဘူးမြစ်တရက်ခံလို့လည်းမရဘူးဒီယုံဒီနံတွေကသူ့သဘောသူဆောင်ပြီးတော့ထောင်ပြန်ဖြစ်ပြပြီးတော့နေတဲ့သဘောအမူအရာတွေဖြစ်တာကြောင့်မိမိအလိုတို့မလိုက်အစိုးမရတဲ့သဘောဆိုတဲ့မိမိအလိုကိုလိုက်ရင်အတ္တမိမိအလိုကိုမလိုက်တဲ့အတွက်ကြောင့်အနတ္တလို့အနတ္တသဘောအနတ္တလက္ခဏာကိုလည်းပဲမိမိရဲ့အရှုခံယုတ်တရားတွေရဲ့ထောင်ပြန်ဖြစ်ပြပြီးတော့နေတဲ့သဘောအမူအရာတွေပေါ်မှာခန္ဓာရဲ့အစိုးမရတဲ့ခန္ဓာရဲ့အနတ္တဖြစ်အောင်လို့ရှုမှတ်ခြင်းပွားများအားထုတ်ပြီးတော့မိမိအားထုတ်တဲ့ကမ္မဋ္ဌာန်းတရားကိုဝိပဿနာတရားဖြစ်နေအောင်လို့ဗုဒ္ဓရဲ့တရားဖြစ်နေအောင်လို့ရှုမှတ်ပွားများအားထုတ်ပြီးတော့နေနိုင်ရရမှာလည်းပဲဖြစ်ပါအဲဒီလိုမိမိရဲ့ရရှိတဲ့အရှုခံယုံနာတွေရဲ့ဖောက်ပြန်ဖြစ်ပြနေတဲ့သဘောအမှုရာတွေဆိုတဲ့အရှိတရားဆိုတဲ့ပရမတရားတွေကိုမိမိရဲ့ဉာဏ်နဲ့ဥစွာမြင်အောင်ရှုပြီးတော့မြင်နိုင်မြင်နိုင်မှာမမြင်သိရင်အစိုးမရတယ်ဆိုတဲ့ခန္ဓာရဲ့မမြဲတဲ့ခန္ဓာရဲ့ဆင်းရဲတဲ့ခန္ဓာရဲ့အဆိုးမရတဲ့ခန္ဓာရဲ့အနိစ္စဖြစ်အောင်ခန္ဓာရဲ့ဒုက္ခဖြစ်အောင်ခန္ဓာရဲ့အနတ္တဖြစ်အောင်ရှုမှတ်ခြင်းပွားများအားထုတ်ခြင်းဟာဗုဒ္ဓရဲ့တရားဆိုတဲ့ဝိပဿနာတရားဝိပဿနာတရားဆိုတဲ့ဗုဒ္ဓရဲ့တရားကိုအားထုတ်ရာရောက်ပြီဖြစ်တဲ့အတွက်ဗုဒ္ဓနဲ့တကွာအရိယာကြီးများယရှိခံစားပြီးတော့သွားတဲ့မေချမ်းသာဖို့ချမ်းသာနိဗ္ဗာန်ချမ်းသာတရားတော်မြတ်ကိုရန်ကြောင်တရားရဲ့ရှင်းတဲ့တရားတွေပေါ်မှာယောဂီတွေများကိုစီကိုငှရှင်းပြန်ကြိုးကိုပွားများအားထုတ်ပြီးတော့နေနိုင်ရပြီလည်းပဲဖြစ်ကြပါတယ်။ဒါကြောင့်ဝိပဿနာတရားကိုပွားများအားထုတ်တိုင်းမှာမိမိအားထုတ်တဲ့ကမ္မဋ္ဌာန်းတရားကိုဝိပဿနာဖြစ်နေအောင်လို့ဒေသနာကညွှန်ပြတဲ့ရှုစဉ်အတိုင်းယောဂီတွေများရှုမှတ်ပွားများအားထုတ်ပြီးတော့နေဖို့ဖြစ်ပါတယ်။အဲဒီလိုရှုစဉ်တွေကိုယောဂီတွေများကိုပြောတဲ့အခါကျတော့လည်းပဲယောဂီများအနိစ္စဒုက္ခအနတ္တလက္ခဏာတွေဆင်ခြင်သုံးသပ်ရမယ်လို့မိမိရဲ့မမြင်တဲ့ယုံနံတွေရဲ့ဖောင်းပြန်ဖြစ်ပြနေတဲ့သဘောအမှုရာတွေဆိုတဲ့အခြေခံတစ်ခုကြီးပေါ်မှာပဲအနိစ္စကိုလည်းပဲဆင်ခြင်နဲ့ဒုက္ခကိုလည်းပဲဆင်ခြင်နဲ့အနတ္တကိုလည်းပဲဆင်ခြင်တာဖြစ်တဲ့အတွက်အနိစ္စကိုဆင်ခြင်ခြင်းအပြင်လည်းပဲဝိပဿနာဖြစ်တဲ့ဒုက္ခကိုလည်းပဲဆင်ခြင်ခြင်းအပြင်ဝိပဿနာဖြစ်တဲ့အနတ္တကိုဆင်ခြင်ခြင်းအပြင်လည်းပဲဝိပဿနာဖြစ်တယ်လို့ဆိုတဲ့အတွက်ယောဂီကလက္ခဏာ၃ပါးလုံးကိုဆင်ခြင်သုံးသပ်တဲ့ပညာဦးစီးပြီးတော့ယောဂီကရှုမှတ်ပွားများအားထုတ်ပြီးတော့နေကြမယ်ဆိုရင် ဆင်ញမှုအပိုင်းကယောဂီတွေများရှည်ရှည်ကြီးဆင်ញတွေးတွန်းပြီးတော့နေရမယ်။ဒါကြောင့်မလို့ယောဂီတွေများအဲ့ဒီလက္ခဏာလုံးပါလုံးဆိုတော့ကပြောခဲ့တယ်လို့ပဲအနိစ္စနယ်ပဲရှိချူဒုက္ခနယ်ပဲရှိချူအနတ္တနယ်ပဲရှိချူဝိပဿနာဖြစ်တယ်လို့မဲ့ညာဘုံညာကိုရတယ်လို့ဆိုတဲ့အတွက်လက္ခဏာ၃ပါးအစလက္ခဏာတစ်ပါးတဲ့နဲ့ယောဂီတွေများရှုမှတ်ခြင်းပြီးတော့တရားသူတရားများကိုရနိုင်ရောက်နိုင်တာဖြစ်တဲ့အတွက်ကြောင့်ယောဂီများအဲ့ဒီလက္ခဏာ၃ပါးတည်းကတစ်ပါးပါးကိုမမေ့မလျော့သောတတိတရားတွေနဲ့ဆင်ခြင်သုံးသပ်ပြီးတော့ရှုမှတ်ပေါ်များအာထုတ်ပြီးတော့သွားကြရမှာဖြစ်ပါဘယ်လိုရှုမှတ်ပေါ်များအာထုတ်လဲဆိုတော့ယခုလိုယောဂီများထိုင်ကြသဆိုတော့အရှုဉာဏ်ယုတ်တရားတို့ရဖောက်ပြန်ဖြစ်ပြပြီးတော့နေတဲ့သဘောအမိုးအရာတွေယောဂီများပြင်းပြင်းထန်ထန်မတွေ့ရသေးဘူးအောင်ပြန်ဖြည့်ပြည့်ပြီးတော့နေတဲ့သဘောအမှုအရာတွေလှုပ်ရှားပြီးတော့နေတဲ့သဘောအမှုအရာတွေကိုဒါမြင်တွေ့ပြီးတော့နေရတဲ့အတွက်လှုပ်ရှားနေတဲ့သဘောအမှုအရာတွေဟာမမြဲဘူးလို့အနိစ္စအနိစ္စအနိစ္စနဲ့အနိစ္စလက္ခဏာတစ်ပါးတည်းနဲ့ယောဂီများရှုမှတ်သိမြင်ပြီးတော့မိမိအာလုဒ္ဒကမန္တရားကိုဝိပဿနာဖြစ်နေအောင်လို့အားထုတ်ပေးဖို့အဲဒီလိုမိမိရဲ့ယောဂီတန်တဲ့ယုံနာမျိုးရဖောက်ပြန်ပြည့်ပြည့်နေတဲ့သဘောအမှုအရာတွေပေါ်မှာယောဂီများအနိစ္စလက္ခဏာတစ်ပါးနဲ့ရှုမှတ်နေခြင်းကနေပြီးတော့လည်းမင်းကြီးရဲ့ရရှိတဲ့ယုံနဲ့ချုပ်ငင်းပြီးတော့ယောဂီများအလိုရှိတဲ့မေချမ်းသာပူချမ်းသာဆိုတဲ့တရားဒုတိယများများကိုရခဲ့ရောက်ခဲ့ကြပါတယ်။အဲယောဂီများရရှိထိုင်လာတဲ့အခါကျတော့အရှုခံယုံနဲ့ရပေါ့ပြန်ပြည့်ပြည့်မှုသဘောအမှုအရာတွေပြင်းပြင်းထန်ထန်ပေါ့ပြန်ပြည့်ပြည့်နေတဲ့သဘောမူရနေတယ်လည်းမြင်တွေ့နိုင်ရာဇိတိုင်မှုကြောင့်ယောဂီများညောင်းရတုံချင်းကန်ခဲမှုတွေနဲ့ဆင်းရဲမှုတွေနဲ့ကြုံတွေ့ပြီးတော့လာတဲ့အခါမှာလည်းပဲအမှန်လည်းပဲဆင်းရဲပြီးတော့နေတဲ့အတွက်ဆင်းရဲတယ်လို့ဒုက္ခဒုက္ခဒုက္ခဒုက္ခအဲဒုက္ခလက္ခဏာနဲ့ယောဂီများရှုမှတ်ဆင်းရဲခြင်းအဖြစ်လည်းပဲအရှုခံယုံနာနဲ့ချုပ်ငြိမ်းပြီးတော့ယောဂီများအလိုရှိတဲ့မေချမ်းသာပူချမ်းသာဆိုတဲ့တရားဒုတိယများကိုရရှိရောက်ရှိပြီးတော့ခံစားကြကြဒါဒီလည်းပဲရှိပါအဲ့ဒီမြဲလားမမြဲဘူးဆိုတော့ဆင်းလဲဆင်းရဲပါတယ်ဆိုတော့အဲ့ဒီမမြဲဆင်းရဲတဲ့သဘောအမှုအရာတွေဟာရှောကြပြက်ပြက်ပျောက်ဆုံးခြင်းမရှိဘူးတိုး၍တိုး၍ပို၍ပို၍ဆင်းရဲပြီးတော့နေကြမယ်ဆိုရင်အဲ့ဒီသဘောအမှုအရာတွေကသူ့သဘောသူဆောင်ပြီးတော့ပေါင်းပြန်ဖြစ်ပြက်ပြီးတော့နေတဲ့သဘောအမှုအရာတွေဖြစ်လို့မိမိအလိုတော်မလိုက်အဆိုးမရတဲ့သဘောဆိုတော့အနတ္တအနတ္တအနတ္တအနတ္တနဲ့အနတ္တလက္ခဏာတစ်ပါးတည်းကိုပဲယောဂီများဆင်းရဲသုံးသပ်ပြီးတော့လည်းပဲယောဂဏနဲ့ချုပ်ငင်းပြီးတော့ယောဂီများအလိုရှိတဲ့မင်းညာပုညာနိဗ္ဗာန်ချမ်းသာတရားတော်များတွေကိုရနိုင်ရောက်နိုင်ရတာဖြစ်တဲ့အတွက်ယောဂီများဝိပဿနာတရားကိုရှုမှတ်ပေါ်များအာထုတ်တိုင်းမှာအနိစ္စသုံးမဟုတ်ဒုက္ခသုံးမဟုတ်အနတ္တဆိုတဲ့လက္ခဏာတစ်ပါးပါးနဲ့ဆင်းရဲသုံးသပ်ပြီးတော့မိမိလိုလံတောင်းတအတဲ့တရားဒုတိယများရတဲ့တန်ရောင်လို့ယောဂီတမေရှုမှတ်ပေါ်များအာထုတ်ပြီးတော့သွားကြရမှာဖြစ်ပါတယ်။ယောဂီယောဂီများမိမိရဲ့ကမ္မဋ္ဌာန်းတရားပေါ်မှာစူးစိုက်တဲ့အာယုန်တွေကိုရယူပြီးတော့ရှုမှတ်တယ်လို့ယောဂီအသင်းများအနေနဲ့ဝိပဿနာမမြဲသေးဘူး။ဒါကြောင့်မလို့မိမိတို့ခန္ဓာကိုယ်တစ်ကိုယ်လုံးကိုရှုလို့တစ်ကိုယ်လုံးရဲ့ပေါင်းပြန်ပြည့်ပြည့်နေတဲ့သဘောအမှုရာတွေကိုမြင်နေရတော့လကောက်သို့မဟုတ်ကောင်းတဲ့ကိုယ်ကြီးခြေကို၎င်းဆိုတဲ့အစိပိုင်းရုပ်တွေရဖောက်ပြန်ဖြစ်ပြပြီးတော့နေတာကိုမြင်တွေ့ပြီးတော့နေရင်တော့၎င်းအဲ့ဒီမြင်တဲ့နေရာကနေပြီးတော့ယောဂီသမီးရှုမှတ်ပေါ်များအတုပြီးတော့နေတဲ့ကျေးဇူးရှင်လေးဒီကြတော့ဘုရားကြီးတမနီးနာနေပြဆိုင်ပဲတဲ့တလားပြောဝင်ကြည့်ရတာအနာဂမ်ဆရာကြီးဆရာတဲ့ရနီးလို့ဆိုတဲ့အတွက်အနာဂမ်ဆရာကြီးဆရာတဲ့ဟာဝင်လေအိဋ္ဌံတွဲနေအိဋ္ဌံကိုရှုမှတ်နေရင်ကနေပြီးတော့ငယ်တိတ်ဆိုတဲ့နေရာမှာထူးခြားမှုဖြစ်ပေါ်လာတယ်လို့ယောဂကငယ်တိတ်ကိုအာယုံပြုတ်ပြီးတော့မိမိရဲ့ရှုမှတ်ချက်ကိုပြောင်းပြီးတော့ယူလိုက်ရဖို့ဖြစ်ပါငယ်တိတ်ကိုအာယုံပြုတ်လိုက်တယ်ဆိုရင်ငယ်တိတ်ဟာလည်းပဲရုပ်တရားပဲညာဘက်ပန်းပြင်ကိုရှုလိုက်ရင်လည်းပဲညာဘက်ပန်းပြင်ဟာလည်းပဲရုပ်တရားပဲယောဂီများဘယ်ဘက်ပန်းပြင်ကိုရှုရင်လည်းပဲယုတ်တရားပဲနောက်စီကိုရှုရင်လည်းပဲယုတ်တရားပဲလေပင်ကိုရှုရင်လည်းပဲယုတ်တရားပဲသကောင်းလုံးကိုရှုရင်ရောပဲယုတ်တရားပဲယုံတရားဖြစ်တဲ့အတွက်အဲဒီယုံတရားကိုဖွဲ့စည်းပြီးတော့ပေးထားခဲ့တဲ့ဆိုတော့ဒဝိတ္တဒေသနာဝါယနာအမောတ္တတို့ရဲ့သဘောအမူအရာတွေဒီဆုံးကဥဆောင်နေရင် ပူတယ်အေးတယ်နှွေးတယ်ဆိုတော့ပူချိန်ချိန်အေးချိန်ချိန်နှွေးချိန်ချိန်ရေးတယ်ယောဂီကလည်းတစ်ခုခုကိုယောဂီကလည်းမြင်တွေ့ပြီးတော့နေပါဝါယောကဥဆောင်နေလို့ရှိရင်လည်းပဲဒီတိုင်းရဲ့သဘောအရလှုပ်ရှားပြီးတော့နေတဲ့သဘောမူညာတွေရင်းရင်ကြံ့ညွတ်ပြီးတော့နေတဲ့သဘောမူညာတွေခုံနေတဲ့သဘောမူညာတွေရောရောမောမောတွေတွေဖြစ်ပြီးတော့နေတဲ့သဘောမူညာတွေညံ့ညံ့ပြီးတော့နေတဲ့သဘောအမောအရတွေတခုခုကနေပြီးတော့ဥဆောင်ပြီးတော့ပေါ်ပြနေတာကိုလည်းပဲယောဂီများမြင်နိုင်ကြနေမှာဖြစ်ပါဘဒဝီကဥဆောင်နေလို့ရှိရင်လည်းပဲမိမိရဲ့တကောင်းလုံးမှာမိမိရဲ့ရှုမှတ်မှုကြောင့်ထုံနေတဲ့သဘောကောင်းနေတဲ့သဘောတင်းနေတဲ့သဘောထုံနေတဲ့သဘောကျင်းနေတဲ့သဘောစိုက်ခဲနာကျင်တဲ့သဘောအမှုအရာတစ်ခုခုကိုလည်းပဲယောဂီတို့များမြင်တွေ့ပြီးတော့နေနိုင်တာဖြစ်ပါအဲဒီကောင်းယောဂီကိုဖွဲ့ပြီးပြီးတော့ပေးတာတဲ့ပထဝီဓာတ်တွေသောတာဝါယောဓာတ်တို့ရဲ့သဘောအမှုအရာပဲဒူရဲရဲတူတဲ့တုံးနဲ့ကျင်းနေကြိုက်ရဲတဲ့တောင်းနဲ့နင်းနဲ့လောက်ကြတဲ့ရန်နဲ့ရောရောမောမောလေးလေးရမ်းရမ်းပြီးတော့နေတဲ့သဘောအမှုအရာတွေကိုစူးစီးတဲ့သဘောယူစီးတဲ့သဘောရှိတဲ့အဘောဆိုတဲ့ရေတိုက်ရဲ့သဘောအမှုရာတွေနဲ့ပေါင်းစည်းဖွဲ့စည်းပေးမှုတွေကြောင့်ယောဂီတို့ရဲ့ရရှိထားတဲ့ယုတ်တရားကြီးမှာပထဝီဓာတ်ဒုသတ္တဝါယတအဘောဓာတ်တို့ရဲ့သဘောအမှုရာတွေနဲ့ဖွဲ့စည်းထားတယ်ဆိုတာယောဂီကမသိခဲ့ကြဘူးဖြစ်ပါတယ်အဲဒီခေါင်းယောဂီရဲ့သဘောအမှုအရာတွေကိုယောဂီသမားမြင်တိုင်းမြင်တိုင်းမှာငရိမှမြင်ရင်ငရိရဲ့လှုပ်ရှားနေတဲ့သဘောအမှုအရာတွေပေါ်မှာညာဘက်ပန်းပြင်ရဲ့အမှုအရာတွေပေါ်မှာဘယ်ဘက်ပန်းပြင်ရဲ့သဘောအမှုအရာတွေပေါ်မှာနောက်စီးရဲ့သဘောအမှုအရာတွေပေါ်မှာလေပင်ရဲ့အမှုအရာတွေပေါ်မှာသကောင်းလုံးရဲ့အမှုအရာတွေပေါ်မှာလှုပ်ရှားနေတဲ့သဘောအမှုအရာတွေတွင်းရဲ့အနိစ္စပေါ်ခံစားကြည့်တဲ့ကမှဆင်းရဲမှုတွေနဲ့ကြုံတွေ့လာလို့ရှိရင်လည်းပဲဆင်းရဲတဲ့ဒုက္ခလို့ရှုမှတ်ရမှာဖြစ်တယ်လို့အဲ့ဒီမမြဲဆင်းရဲတဲ့သဘောမူအရာတွေကသူသဘောသူဆောင်ပြီးတော့ဖောင်းပြန်ဖြစ်ပြပြီးတော့နေတဲ့သဘောအမှုအရာတွေဖြစ်တာကြောင့်အစိုးမရတဲ့သဘောအနတ္တလို့လက္ခဏာတစ်ပါးပါးကိုယောဂိတမဆင်းရင်သုံးတတ်ပြီးတော့မိမိအတုတ္တံကမ္မထံကိုဒေသနာလိုက်ညွှန်ပြတော်မူခဲ့တဲ့ဝိပဿနာဖြစ်အောင်လို့ရှုမှတ်ပေါ်များအတုပြီးတော့နေကြရအနာတုပဲညာဘက်နဲ့တစ်ချောင်းလုံးကိုရှုပြန်ရင်လည်းပဲမိမိရဲ့ရှုတဲ့စိတ်လက်မောင်းရောက်သွားရင်မိမိရဲ့ရှုတဲ့စိတ်လက်ပြန်ရောက်သွားရင်မိမိရဲ့ရှုတဲ့စိတ်လက်ပမိုးရောက်သွားရင်မိမိရဲ့ရှုတဲ့စိတ်လက်မလေးရောက်သွားရင်လက်ညှိုးလေးကိုရောက်သွားရင်လက်ကလေးလေးကိုရောက်သွားရင်လက်တကြွယ်လေးကိုရောက်သွားရင်လက်တန်းလေးကိုရောက်သွားရင်ညာဘက်လက်ပွားကိုရောက်သွားရင်မိမိရှုတဲ့စိတ်ရောက်တဲ့နေရာတိုင်းဟာယုတ်တရားတွေဖြစ်တဲ့အတွက်ယုတ်တရားတွေကိုဖွဲ့စည်းပြီးတော့ပေးတာလေပထဝီဓာတ်တွေတော့ဝါယဒအဝဒတရားသဘောမူရပြီးဥဆောင်တဲ့တန်းကနေပြီးတော့ဥဆောင်ပြီးတော့ပေါက်ပြန်ဖြစ်ပြနေတဲ့သဘောအမှုရပြီးလှုပ်ရှားနေတဲ့သဘောအမှုရတွေကိုတွေ့တိုင်းတွေ့တိုင်းအနိစ္စအနိစ္စအနိစ္စနဲ့အနိစ္စလက္ခဏာနဲ့ယောဂီသမဲရှုမှတ်ခြင်းဘောများအားထုတ်ရမှာဖြစ်တယ်လို့ခံစားကြည့်တဲ့အခါကျတော့လည်းပဲချမ်းသာမှုမတွေ့ရဘူးဆင်းရဲတဲ့သဘောအမှုရတွေကိုမြင်တွေ့လာရင်ဆင်းရဲတယ်လို့ဒုက္ခဒုက္ခဒုက္ခဒုက္ခနဲ့ဒုက္ခလက္ခဏာနဲ့ရှုမှတ်ရမှာဖြစ်တယ်လို့အဲဒီမင်းဆင်းရဲတဲ့ညာဘက်လည်းရုပ်ရဲ့ဖောက်ပြန်ဖြစ်ပြနေတဲ့သဘောမူရတရားသူသဘောသူဆောင်ပြီးတော့ဖောက်ပြန်ဖြစ်ပြပြီးတော့နေရင်တော့အဆိုးမရတဲ့သဘောအနတ္တအနတ္တအနတ္တအနတ္တနဲ့အနတ္တလက္ခဏာနဲ့ရောက်ကြတယ်ပြောင်းပြီးတော့ရှုသွားရမှာဖြစ်ပါအလားတူပဲဘယ်ဘက်နဲ့တစ်ချောင်းလုံးကိုရှုမယ်ဆိုရင်လည်းပဲမိမိရဲ့ရှုတဲ့စိတ်လက်မောင်းရောက်သွားရင်မိမိရဲ့ရှုတဲ့စိတ်လက်ပြန်ရောက်သွားရင်မိမိရဲ့ရှုတဲ့စိတ်လက်ပမိုးရောက်သွားရင်မိမိရဲ့ရှုတဲ့စိတ်လက်မလေးရောက်သွားရင်လက်ညှိုးလေးကိုရောက်သွားရင်လက်ကလေးကိုရောက်သွားရင်လက်တကြွယ်ကိုရောက်သွားရင်လက်တန်းကိုရောက်သွားရင်ဘယ်ဘက်လက်ပွားကိုရောက်သွားရင်ရှုတဲ့စိတ်ရောက်တဲ့နေရာတိုင်းဟာယုတ်တရားတွေဖြစ်ပါယုတ်တရားတွေဖြစ်တဲ့အတွက်ယုတ်တရားတွေရဲ့သဘောမူအရာတွေနဲ့ဖောင်းပြန်ဖြစ်ပြပြီးတော့နေတဲ့သဘောအမှုအရာတွေကိုမိမိရဲ့ဉာဏ်နဲ့မြင်နိုင်မြင်နိုင်မှလှုပ်ရှားနေတဲ့သဘောမူအရာတွေခံစားနေတဲ့အချိန်ဖြစ်ရင်တော့မမြဲတဲ့သဘောအနိစ္စအနိစ္စအနိစ္စအနိစ္စနဲ့အနိစ္စလက္ခဏာနဲ့ရှုမှတ်ခြင်းဖြင့်ပွားများအားထုတ်တယ်လို့ခံစားကြည့်တဲ့အခါကျတော့လည်းပဲရောက်ကြများဆင်းရဲမှုတွေနဲ့ကြုံတွေ့ပြီးတော့နေရင်တော့ဆင်းရဲတယ်လို့ဒုက္ခဒုက္ခဒုက္ခဒုက္ခနဲ့ဒုက္ခလက္ခဏာနဲ့ပြောင်းပြီးတော့ရှုဖို့အဲဒီမမြဲဆင်းရဲတဲ့သဘောမူအရာတွေကသူ့သဘောသူဆောင်ပြီးတော့ဟောင်းပြန်ဖြစ်ပြပြီးတော့နေတဲ့သဘောမူအရာတွေဖြစ်လို့အဆိုးမရတဲ့သဘောအနတ္တလို့အနတ္တလက္ခဏာကိုလည်းပဲရောက်ကြများပြောင်းပြီးတော့ရှုမှတ်ခြင်းများအထုတ်သွားရမှာဖြစ်ပါအလားတူပဲကောင်းမှာလက်မှာပါရှိတော့မှာပါရောက်ကြမယ်ကိုလုံးကြီးကိုရှိုံရင်လည်းပဲ ကိုလုံးရဲ့အစိတ်အပိုင်းပဲယောဂီတို့များရင်မြင်ကိုရောက်သွားရင်လည်းပဲရင်မြင်ရုပ်ရဲ့ဖောက်ပြန်ဖြစ်ပျက်ပြီးတော့နေတဲ့သဘောအမှုအရာတွေကိုယောဂီတို့များမြင်တွေ့ပြီးတော့နေမယ်ဝမ်းမြင်ကိုရောက်သွားရင်လည်းပဲဝမ်းမြင်ရုပ်ရဲ့ဖောက်ပြန်ဖြစ်ပျက်ပြီးတော့နေတဲ့သဘောအမှုအရာတွေကိုတွေ့မယ်ယောဂီတို့များရင်ရင်ဝမ်းမြင်ရဲ့နောက်ကျောကျောပြင်ကိုရောက်သွားပြန်ရင်လည်းပဲကျောပြင်ရုပ်ရဲ့ဖောက်ပြန်ဖြစ်ပျက်ပြီးတော့နေတဲ့သဘောအမှုအရာတွေကိုတွေ့မယ်မိမိရဲ့ရှုနဲ့စိတ်ရောက်တဲ့နေရာတိုင်းဟာရုပ်တရားတွေကြီးဖြစ်တဲ့အတွက်ရုပ်တရားတွေရဲ့သဘောအမှုအရာတွေနဲ့ဖောက်ပြန်ဖြစ်ပျက်ပြီးတော့နေတဲ့သဘောအမှုအရာတွေကိုမိမိရဲ့ဉာဏ်နဲ့မြင်နိုင်မြင်နိုင်မှာလှုပ်ရှားနေတဲ့သဘောအမှုအရာတွေခန္ဓာနေရင်မမြဲတဲ့သဘောအနိစ္စအနိစ္စနဲ့အနိစ္စလက္ခဏာနဲ့ရှုမှတ်သင်ញရမှာဖြစ်တယ်လို့ခံစားကြည့်တဲ့အခါကျတော့လည်းပဲရောက်တယ်မချမ်းသာမှုမတွေ့ရဘူးဆင်းရဲတဲ့သဘောအမှုအရာတွေနဲ့မြင်တွေ့ပြီးတော့နေကြမယ်ဆိုရင်လည်းပဲဆင်းရဲတယ်လို့ဒုက္ခနဲ့ဒုက္ခလက္ခဏာနဲ့ကြောင်းချူပါအဲ့ဒီမမြဲဆင်းရဲတဲ့သဘောမူအရာတွေကသူသဘောသူဆောင်ပြီးတော့ဖောက်ပြန်ဖြစ်ပျက်နေတဲ့သဘောအမှုအရာတွေမြင်နိုင်မြင်နိုင်မှာလည်းပဲမိမိအလိုလိုမလိုက်အစိုးမရတဲ့သဘောဆိုတဲ့အနတ္တအနတ္တအနတ္တနဲ့အနတ္တလက္ခဏာနဲ့ကြောင်းပြီးတော့ရောက်တယ်ရှုမှတ်ခြင်းဉာဏ်ပေါ်များအားထုတ်ပြီးတော့သွားရရမှာလည်းပဲဖြစ်ပါဒုနည်းသူတော်ပဲညာဘက်ခြေတော်တစ်ချောင်းလုံးကိုရှုပြန်ရင်လည်းပဲညာဘက်ခြေတော်တစ်ချောင်းလုံးဆိုတဲ့အစိတ်အပိုင်းရုပ်တွေမိမိရဲ့ရှုတဲ့စိတ်ပေါင်းရောက်သွားရင်မိမိရဲ့ရှုတဲ့စိတ်ခြေစလုံးရောက်သွားရင်မိမိရဲ့ရှုတဲ့စိတ်ခြေပမိုးရောက်သွားရင်ရောက်တယ်များခြေမလေးကိုညာဘက်ခြေမကိုရောက်သွားရင်ဘေးကခြေညိုးလေးကိုရောက်သွားရင်အလေကခြေကလေးလေးကိုရောက်သွားရင်ဘေးကခြေကြွယ်လေးကိုရောက်သွားရင်ဘေးကခြေသန်းလေးကိုရောက်သွားရင်ဘေးကညာဘက်ခြေပွားကိုရောက်သွားရင်ယောဂီသမားမိမိရဲ့ရှုတဲ့စိတ်ရောက်တဲ့နေရာတိုင်းဟာယုတ်တရားတွေဖြစ်တဲ့အတွက်ယုတ်တရားတွေရဲ့သဘောအမှုရာတွေနဲ့ဖောက်ပြန်ဖြစ်ပျက်ပြီးတော့နေတဲ့သဘောအမှုရာတွေကိုမြင်နိုင်မြင်နိုင်လှုပ်ရှားနေတဲ့သဘောအမှုအရာတွေခံစားနေတဲ့အချိန်မှာမမြဲတဲ့သဘောအနိစ္စအနိစ္စအနိစ္စနဲ့အနိစ္စလက္ခဏာနဲ့ရှုမှတ်ဆင်ခြင်ရမှာဖြစ်တယ်လို့အဲဒီမမြဲတဲ့ယုံနာနေရဖောက်ပြန်ဖြစ်တဲ့နေတဲ့သဘောမူရတွေပေါ်မှာခံစားကြည့်ပြန်တော့လည်းပဲချမ်းသာမှုမတွေ့ဘူးဆိုဆင်းရဲမှုတွေကိုကြုံတွေ့ပြီးတော့နေရလိမ့်မယ်အဲဒီဆင်းရဲမှုတွေနဲ့ကြုံတွေ့တိုင်းမှာလည်းပဲဆင်းရဲတယ်လို့ဒုက္ခနဲ့ဒုက္ခလက္ခဏာနဲ့ပြောင်းပြီးတော့ရှုပါရအောင်အဲဒီမမြဲဆင်းရဲတဲ့သဘောမူရတွေကသူသဘောသူတောင်းပြီးတော့ဖောက်ပြန်ဖြစ်ပျက်ပြီးတော့နေတဲ့သဘောအမှုအရာတွေတို့ရပိုးရပိုးရဆင်းရဲနေမှာဆိုရင်လည်းပဲဒီသဘောမူရတရားသူသဘောမူဆောင်နေလို့အစိုးမရတဲ့သဘောအနန္တအနန္တအနန္တနဲ့အနန္တလက္ခဏာနဲ့လည်းပဲပြောင်းပြီးတော့ရှိမှရမှာဖြစ်ပါအလားတူပဲယောဂီသမီးဘယ်ပဲခြေတောင်တစ်ချောင်းလုံးကိုရှုမယ်ဆိုလို့ရှိရင်လည်းပဲဘယ်ပဲခြေတောင်တစ်ချောင်းလုံးရဲ့အစိတ်ပိုင်းတွေဘယ်ပဲဘာကိုရှုတဲ့စိတ်ရောက်သွားရင်ခြေစလုံးကိုရှုတဲ့စိတ်ရောက်သွားရင်ခြေပမိုးကိုရှုတဲ့စိတ်ရောက်သွားရင်ခြေမလေးကိုရှုတဲ့စိတ်ရောက်သွားရင်ခြေညိုးလေးကိုရှုတဲ့စိတ်ရောက်သွားရင်ခြေကလေးလေးကိုရှုတဲ့စိတ်ရောက်သွားရင်ခြေကြွယ်လေးကိုရှုတဲ့စိတ်ရောက်သွားရင်ခြေသန်းလေးကိုရှုတဲ့စိတ်ရောက်သွားရင်ဘယ်ပဲခြေပွားကိုရှုတဲ့စိတ်ရောက်သွားရင်ရှုတဲ့စိတ်ရောက်တဲ့နေရာတိုင်းဟာယုံတရားတွေဖြစ်တဲ့အတွက်ယုံတရားတွေရဲ့သဘောအမှုအရာတွေနဲ့ဖောက်ပြန်ဖြစ်ပျက်ပြီးတော့နေတဲ့သဘောအမှုအရာတွေကိုမိမိရဲ့သမာဓိအားညာအားတွေနဲ့မြင်နိုင်မှာအမြဲလှုပ်ရှားပြီးတော့ဖောက်ပြန်ဖြစ်ပျက်ပြီးတော့နေတဲ့သဘောအမှုအရာတွေဖြစ်လို့ခန္ဓာနေတဲ့အချိန်မှာမမြဲဘူးအနိစ္စအနိစ္စအနိစ္စနဲ့အနိစ္စလက္ခဏာနဲ့ရှုမှတ်သိဉာဏ်ရမှာဖြစ်တယ်လို့အဲဒီမမြဲတဲ့ယုံနာတွေကဖောက်ပြန်ပြည့်ပြည့်နေတဲ့သဘောမူအရာတွေပေါ်မှာခံစားကြည့်ပြန်တော့လည်းပဲချမ်းသာမှုမတွေ့ရဘူးဆင်းရဲတဲ့သဘောအမှုအရာတွေကိုသာမြင်တွေ့ပြီးတော့နေနိုင်ရမှာဖြစ်တဲ့အတွက်ဆင်းရဲတယ်လို့ဒုက္ခနဲ့ဒုက္ခလက္ခဏာနဲ့ပြောင်းရှုရအဲဒီမမြဲဆင်းရဲတဲ့သဘောမူရတရားသူသဘောသူဆောင်ပြီးတော့တိုးရပိုရပိုရဆင်းရဲမှုတွေနဲ့ကြုံတွေ့ပြီးတော့နေမဲ့ဆိုရင်ဒီသဘောမူရတရားသူသဘောသူဆောင်ပြီးတော့ဖောက်ပြန်ဖြစ်ပျက်နေလို့အစိုးမရတဲ့သဘောအနတ္တအနတ္တအနတ္တနဲ့အနတ္တလက္ခဏာနဲ့ပြောင်းပြီးတော့ရှုမှတ်ခြင်းနဲ့ပွားများအာထုတ်ပြီးတော့မိမိအာထုတ်တဲ့ကမ္မဏတရားကိုဝိပဿနာတရားဖြစ်အောင်မိမိလွန်လန်းတောင့်တအပ်တဲ့မေချမ်းသာဖို့ချမ်းသာရတဲ့တိုင်အောင်လို့ဘုရားရှင်ကိုယ်တော်များမှာတော်မူခဲ့တဲ့အပမရာတရားမမေးမလျော်သောတတိတရားတွေနဲ့ရှုမှတ်ခြင်းပြီးတော့မိမိအထုတ်တဲ့ကမ္မဏတရားကိုဝိပဿနာဖြစ်အောင်လို့အထုတ်ကြရမှာဖြစ်ပါဘူးယောဂီအတဲ့များယောဂီဟောင်းကြီးများဤသူပဲ ေကောဓမောဤအယမိညာဘုံညာကိုအမြန်ဆုံးရသေးနိုင်တဲ့ဤကိုရှုမှတ်နိုင်ဖို့အတွက်လောကီသမ ्या ကိုလည်းပဲခန္ဓာဉာဏ်ဆိုင်တရားကိုပို့ချနိုင်ဖို့အတွက်လောကီသမ ्या ကခေါင်းနဲ့ကိုယ်ကြီးခြေကိုယ်၎င်းကိုမမတ်ပါနဲ့ဘယ်မှာမှရမှာလဲဆိုတော့မိမိရဲ့ရင်မြန်မှာအာယုံပြုပြီးတော့ရှုမှတ်ထားရမှာဖြစ်ပါလောကီကနေမိရဲ့ရင်မြန်မှာအာယုံစုဆိုင်ပြီးတော့ရှုမှတ်ရမှာဆိုတော့အာနာပါနကမ္မဋ္ဌာန်းရဲ့တတိယအလေးအနက်ကပြောခဲ့သလိုပေါ့အာနာပါနကနိုင်ရဲ့တတိယလေးခြင်းကလည်းဘာပြောခဲ့သလဲဆိုတော့ယောဂီများနာတိဝနာတိပြမှာစိတ်ထားမှာဆိုအပြည့်ရဲ့အဲ့ဒီစိတ်ကလေးကျေလွန်ပြီးတော့ထွက်ခွာသွားတယ်ဆိုရင်တော့တတိဆိုတဲ့ကျိုးနဲ့ခိုင်အောင်မြဲအောင်ခြိထားမှာလို့ပြောခဲ့သလိုပဲအခုယောဂီများရင်ထဲမှာအာယုံပြုထားပါအဲ့ရင်ထဲမှာအာယုံပြုနေရင်လည်းမိမိရဲ့စိတ်ကလေးကျေလွန်ပြီးတော့ထွက်ခွာသွားတယ်ဆိုရင်လည်းပဲတတိယလေးခြင်းကပြောခဲ့သလိုပဲတတိဆိုတဲ့ကျိုးနဲ့ခိုင်အောင်မြဲအောင်ခြိထားပြီးတော့အဲဒီရှင်ဉာဏ်ရောဖောက်ပြန်ဖြစ်ပြနေတဲ့သဘောအမှုရာပဲခန္ဓာဉာဏ်ရောတရားတွေကရှင်ဉာဏ်ဟာလည်းပဲယုတ်တရားပဲယုတ်တရားပြည့်တဲ့ယုတ်တရားနေတဲ့ဖောက်ပြန်ဖြစ်ပြနေတဲ့သဘောအမှုအရာတွေကိုယောဂီအများရဲ့သမာဓိအားညာအားနဲ့မြင်အောင်ရှုပြီးတော့မြင်တိုင်းမြင်တိုင်းမှာလှုပ်ရှားပြီးတော့နေတဲ့သဘောအမှုရာတွေကိုမြင်မမြဲဘူးအနိစ္စလို့ခံစားကြည့်ရင်ဆင်းရဲတဲ့ဒုက္ခအဲဒီမမြဲဆင်းရဲတဲ့သဘောအမှုရာတွေကသူ့သဘောသူဆောင်နေလို့အဆိုးမရတဲ့သဘောအနတ္တဆိုတဲ့လက္ခဏာတဘာဝကိုရှုမှတ်ခြင်းပေါ်များအာထုတ်ပြီးတော့နေကြဖို့ဖြစ်ပါတယ်။ဉာဏ်မှာယောဂိတများကိုကျွန်တော်ဝိပဿနာတရားကိုရှုမှတ်ခြင်းကိုပို့ချပြီးတဲ့အခါကျတော့ဝိပဿနာတရားကိုရှုမှတ်ပေါ်များအာထုတ်တဲ့အခါမှာဝိပဿနာတရားရဲ့အခြေခံတရားတွေယောဂိတများကိုအသိပေးလို့တာဖြစ်ပါတယ်။ဝိပဿနာတရားကိုပေါ်များအာထုတ်တိုင်းမှာအញ្ញဉ္ဇဂုံတော်များကနိဗ္ဗာန်ခန္ဓာပရိပါဒါလို့နိဗ္ဗာန်ဟာခန္ဓာနဲ့ဆက်ဆက်ပြီးတော့နေတယ်လို့ယံဉ္ဇဉ္ဇချင်းလူဉ္ဇဉ္ဇချင်းများကလည်းတရားပြောင်းလို့ကိုမချတရားချကိုမတွေလို့ဆိုတဲ့အတွက်တရားဟာမိမိရဲ့ခန္ဓာမိမိရဲ့ကိုမရှိတဲ့တရားမဟုတ်လို့ယောဂီများဝိပဿနာတရားကိုရှုမှတ်ပေါ်များအာထုတ်တိုင်းမှာမိမိရဲ့ရရှိတဲ့ယုံနံတွေရဲ့အပေါ်မှာရှုမှတ်တာဖြစ်တဲ့အတွက်ကြောင့်မဟုတ်လို့အဲ့ဒီယုံနံတွေကိုလည်းယောဂီများပိုင်းခြားပြီးတော့သိရအဲဒီယောနနေပေါ်မှာရှုမှတ်တဲ့အခါမှာလည်းပဲဒေသနာကပြဉ္ညတ်တိန်တပိတ်တော်အနိစ္စတိအာဂဏိနဲ့ဝိဝိတံပတ္တိတိဥပဒနာဆိုတဲ့ဒေသနာတော်အရာဝိပဒနာတရားကိုရှုမှတ်ပေါ်များအာထုတ်တော်မယ်ဆိုရင်ပြဉ္ညတ်တွေကိုပယ်ခွာရမယ်ပရမတ္တရားတွေကိုမြင်အောင်ရှုရမယ်လို့ဆိုတဲ့အတွက်ကြောင့်မလို့လည်းပဲယောဂီကများပြဉ္ညတ်နဲ့ပရမတ်ကိုလည်းပဲကိုယ်ကိုယ်ပြပြပိုင်းပိုင်းခြားခြားနာနာသိဖို့လည်းပဲအသိပေးလို့တာဖြစ်ပါအဲဒီလိုယောဂီကများယုတ်တုန်နံတို့ပြဉ္ညတ်တို့ပရမတ်တို့ကိုမသိတဲ့နဲ့ဘဝတန်နေရာအဆက်ဆက်ကနေပြီးတော့အယူမအမှတ်မှားပြီးတော့လာခဲ့တဲ့သက်ကာယဒိဋ္ဌိနဲ့ဒုလောဒုလောနဲ့တန်နေရာစိတ်တွေဖြစ်ပေါ်ပြီးတော့နေတဲ့နေမှုတွေကိုလည်းပဲပြဉ္ညာမှာသက်ကာယဒိဋ္ဌိနဲ့ဝိသိကိစ္ဆာဆိုတဲ့တရားတွေကိုဒေသနာကညွှန်ပြတဲ့ဗဇ္ဇတိပေတ္တနိုင်နေဆိုတဲ့အတိုင်းပေတ္တနိုင်ဖို့အတွက်ယောဂိကများကိုအတိအကျပြီးတော့သွားမှာဖြစ်ပါတယ်အဲ့တော့ယောဂိကများယုတ်ဆိုတာဘာကိုခေါ်တယ်လဲဒေသနာကတော့ကတနိစ္စယူပံဘိက္ခုရေလို့အဖြေစံကတော့သတ္တရောစမဟာဗုဒ္ဓ၄ပါးကုန်သောမဟာဗုဒ္ဓကိုယုတ်လို့ခေါ်တယ်လို့မဟာဗုဒ္ဓတွေဆိုတဲ့ပထဝီဓာတ်တွေတော့ဝါယတအဘုဒ္ဓတွေရဲ့သဘောအမှုအရာတွေဘူရင်းရဲ့ဒုက္ခဒုက္ခချင်းနဲ့ကြိုက်ကြတဲ့တောင်းတဲ့တင်းနဲ့လောက်တဲ့လာရရန်နဲ့ရောရောမောမလေးတဲ့ရန်ရပြီးတော့သိတဲ့သဘောအမှုအရာတွေဟာယုတ်ရဲ့အမှုရာတွေဖြစ်ပါတယ်။အဲဒီအမှုရာတွေဟာတသက်ကလေးမှတည်ငြိမ်နေတာမဟုတ်ဘူး။အမြဲလှုပ်ရှားပြီးတော့ဖောက်ပြန်ဖြစ်ပြက်ပြီးတော့နေတဲ့သဘောအမှုအရာတွေယောဂီအများတမာတိအာညာအာနဲ့မြင်တွေ့ပြီးတော့နေကြပါတယ်။အဲဒီဖောက်ပြန်နေတဲ့သဘောအမှုအရာကယုတ်တရား။အဲဒီဖောက်ပြန်နေတာကိုအဲဒီယုတ်တရားကြီးကသိတတ်သလားဆိုတော့ယုတ်တရားကြီးမှသိတတ်တဲ့သဘောမရှိဘူး။သိတတ်တဲ့သဘောရှိတာကနာမတိနာမဆိုတဲ့အာယုံစီတို့ပြေးလွန်ပြီးတော့တိတ္တရှိတဲ့ခန္ဓာတတ်တယ်ကံညွတ်တတ်တယ်ဆိုတဲ့နာမနံလို့ခေါ်တယ်လို့ဆိုတဲ့နံဆိုတဲ့စိတ်ကပဲပြီးတာဖြစ်ပါအဲဒါယောဂီတို့ကဖောက်ပြန်နေတာကယုတ်တရားသိနေတာကနံတရားလို့ယုံနဲ့နှစ်ပါးကိုပိုင်းခြားပြီးတော့သိရရမှာဖြစ်ပါအဲဒီယုံနဲ့နှစ်ပါးကိုပိုင်းခြားသိဖို့အတွက်ယောဂီတို့ရဲ့ခန္ဓာကိုယ်ထဲကနေပြီးတော့ပဲထုံနှုတ်ပြီးတော့ခွဲပြရမယ်ဆိုရင်ယောဂီများမိမိရဲ့ခေါင်းကိုအာယုံပြုတ်ပြိုက်ပါအောင် မင်းရဲ့ခေါင်းကိုအာယုံပြုတ်လိုက်တယ်ဆိုလို့ရှိလို့ချင်းရခေါင်းဆိုတဲ့ယုတ်တရားကြီးကိုဖွဲ့စည်းပြီးတော့ပေးထားတယ်ဘဒဝိဒေသောတော်ဝါရတအဘောတတရဲ့သဘောအမှုအရာပဲဘူရဲရဲ့ဒုက္ခတုံးနဲ့ကျင်းနေကြတဲ့ကြတဲ့တောင်းတဲ့နဲ့လောက်တကတွေရနေရောရောပေါ့ပါတယ်ရညာပြီးတော့ဒီတဲ့သဘောအမှုအရာတွေဟာယုတ်တရားသဘောအမှုအရာတွေအဲဒီယုတ်တရားရဲ့သဘောအမှုအရာတွေဟာဟောက်ပြန်ပြီးတော့နေတဲ့သဘောအမှုအရာတွေဖြစ်လို့ဟောင်းပြန်နေတဲ့သဘောအမှုရပြီဒီယုတ်တရားအဲဒီယုတ်တရားရဲ့ပေါက်ပြန်ပြည့်ပြနေတဲ့သဘောမူရတွေကိုယုတ်တရားကြီးကသိတာမဟုတ်ဘူးသိနေတာကစိတ်ဝိညာဏနာမတော်အာယုံကသိတာဖြစ်တဲ့အတွက်သိနေတာကစိတ်ဆိုတဲ့နံတရားယုတ်နံနပါးကိုပိုင်းခြားပြီးတော့သိဖို့ဖြစ်ပါအလားတူပဲယောက်ျားနဲ့ညာဘက်နဲ့တစ်ချောင်းလုံးကိုရှုရင်လည်းမိမိရဲ့ရှုတဲ့စိတ်ရောက်တဲ့နေရာအစိတ်ပိုင်းယုတ်တွေရဲ့သဘောအမှုရတွေကိုယောက်ျားများမြင်တွေ့နေမှာပဲအဲဒီပေါက်ပြန်နေတဲ့သဘောအမှုအရာတွေကယုတ်တရားကြီးကိုဖွဲ့စည်းပြီးတော့ပြတတ်တဲ့တန်တရားတွေဥဆောင်တဲ့တကနေပြီးတော့ဥဆောင်ပြီးတော့ပေါက်ပြန်ဖြစ်ပြပြီးတော့နေတဲ့သဘောအမှုရာတွေကိုယောက်ျားများမြင်တွေ့မှာပဲအဲဒီပေါက်ပြန်နေတဲ့သဘောအမှုရာကယုတ်တရားအဲဒီပေါက်ပြန်ဖြစ်ပြနေတဲ့သဘောအမှုရာတွေကိုသိနေလာကစိတ်ဆိုတဲ့နံတရားအလားတူပဲဘယ်နဲ့တစ်ချောင်းလုံးကိုရှုပြန်လို့ရှိတယ်လည်းပဲဘယ်လဲအစိမ့်ပိုင်းယုံတွေရန်ဖောက်ပြန်ဖြစ်ပြနေတဲ့သဘောအမှုရာတွေကိုလည်းယုံကြတယ်မြင်တွေ့ပြီးတော့သိမှာပဲအဲဒီဖောက်ပြန်နေတဲ့သဘောအမှုရာကယုတ်တရားအဲဒီဖောက်ပြန်နေတဲ့သဘောအမှုရာတွေကိုသိနေတဲ့ဒါကစိတ်ဆိုတဲ့နံတရားအလားတူပဲခေါင်းမမလက်မမခြေထောက်မပါမိမိရဲ့ကိုယ်လုံးကြီးကိုရှုမှန်လို့ရှိရင်လည်းကိုယ်လုံးရဲ့အစိမ့်အပိုင်းတွေယုတ်တရားရဲ့သဘောအမှုအရာတွေနဲ့ဖောက်ပြန်ဖြစ်ပြပြီးတော့နေတဲ့သဘောအမှုအရာတွေရောရမြတမတရားညာအားနဲ့မြင်တွေ့ပြီးတော့နေတိုင်းနေတိုင်းမှာဖောက်ပြန်နေတဲ့သဘောအမှုအရာတွေဟာယုတ်တရားအဲဒီဖောက်ပြန်ဖြစ်ပြနေတဲ့သဘောမူရာတွေကိုသိနေတာကစိတ်ဆိုတဲ့နံတရားညာဘက်ခြေတော်တစ်ချောင်းလုံးကိုရှုရင်လည်းပဲညာဘက်ခြေတော်တချောင်းလုံးဆိုတဲ့အစိပ်ပိုင်းရုပ်တွေရဖောက်ပြန်ဖြစ်ဖြစ်ပြီးတော့နေတဲ့သဘောအမှုညာတွေကိုမြင်တွေ့ပြီးတော့နေမှာပဲအဲဒီဖောက်ပြန်နေတဲ့ခြေတော်တချောင်းလုံးရဲ့ရုပ်တရားရဲ့သဘောအမှုအရာတွေရုပ်တရားတွေဖြစ်တယ်လို့အဲဒီရုပ်တရားရဲ့ဖောက်ပြန်ဖြစ်ဖြစ်နေတဲ့သဘောအမှုညာတွေကိုသိနေတာကစိတ်ဆိုတဲ့နံတရားလို့ရုပ်နံတပါးကိုလည်းပဲပိုင်းခြားပြီးတော့သိနိုင်တာဖြစ်ပါတယ်ဘယ်ပဲခြေတော်တချောင်းလုံးကိုရှုရင်လည်းပဲလည်းကြည့်တော့ကြောင်းလုံးရဲ့အစိပ်ပိုင်းရုပ်တွေရဖောက်ပြန်ပြပြနေတဲ့သဘောအမှုရာတွေကိုလည်းပဲမြင်တွေ့နိုင်မှာဖြစ်ပါတယ်။အဲဒီဖောက်ပြန်နေတဲ့သဘောအမှုရာကယုတ်တရား။အဲဒီဖောက်ပြန်ဖြစ်ပြပြီးတော့နေတဲ့သဘောအမှုရာတွေကသိနေတာကစိတ်ဆိုတဲ့နံတရားလို့ယောက်ျားများယုံနံတပါးကိုပိုင်းခြားပြီးတော့မိမိရဲ့အတွေ့နဲ့ယောက်ျားများအခုဆိုရင်သိနေနိုင်ရပြီဖြစ်ပါတယ်။အမှန်ရှိနေတာကိုအမှန်သိတဲ့အတွက်ယောဂီသမားပြီးပေါ့ပြန်တဲ့ယုတ်သိနေတာနံဆိုတော့ယုံနံတပါးကိုပိုင်းခြားသိခြင်းဟာအမှန်ရှိတာကိုအမှန်သိတဲ့အတွက်ယောဂီသမားသစ္စာသိသိပြီးတော့နေပြီလို့လည်းပဲပြောရမှာဖြစ်ပါအဲဒီတော့ယောဂီသမားဒုတိယအနေနဲ့ဝိပဿနာတရားကိုရှုမှတ်ပေါ်များအထုတ်တဲ့အခါမှာပြဉ္ညာတွေကိုပဲခွာရမယ်ပရမတ်တရားတွေကိုမြင်အောင်ရှုရမယ်လို့ဆိုတဲ့အတွက်ပြဉ္ညာပရမတ်ကိုလည်းပဲယောဂီသမားကိုဝိပဿနာတရားကိုစတင်ပြီးတော့ရှုမှတ်စဉ်အချိန်ကလည်းပဲဝိပဿနာတရားဆိုတာပါလေလို့ဝိပဿနာတရားဆိုတာပြဉ္ညာတွေကိုပဲခွာပြီးတော့ပရမတရားတွေရဲ့အပေါ်မှာအနိစ္စအစတိနဲ့ဉာဏ်ဉာဏ်ကိုရှုတာကိုဝိပဿနာလို့ခေါ်ပါတယ်လို့ဝိပဿနာရှုတိုင်းမှာပြဉ္ညာပရမကိုကိုယ်ကိုယ်ပြန်ပြန်ခြားခြားနာနာသိဖို့လိုတယ်လို့ဒါကြောင့်မလို့ပြဉ္ညာတရားတွေဆိုတာပါလေလို့ယောဂရများကိုဆိုခဲ့ပြီးတော့မှဝိဇ္ဇုတရားတွေရဲ့ဝိဇ္ဇုပြုချက်အရာအဟုတ်တကယ်မရှိတော့လည်းပဲတကယ်ရှိတကယ်တို့အမည်နာမတွေနဲ့မဲ့ကော်ပြီးတော့ထားတဲ့တရားတွေကိုပြည့်ညတ်တရားတွေဆိုပြည့်ညတ်တရားတွေဆိုတာခေါ်ဝေါ်သမုတ်ထားတဲ့တရားတွေသမုတ်ရှိပေါ့အဟုတ်မရှိဘူးသမုတ်ရှိတဲ့တရားလို့ယုံကြများကိုပြောခဲ့ပါအဲဒီပြည့်ညတ်တရားတွေဆိုတာလည်းပဲယုံကြတယ်လို့နေ့စဉ်နဲ့အမျှတုံးစွဲပြီးတော့ရှင်နဲ့ကျဆင်းပြီးတော့နေတဲ့တရားတွေဖြစ်တယ်သူ။မာရီလဲဆိုရင်တော့ယောဂီကများလူတွေလို့ခေါ်နေတယ်လို့၊နတ်တွေလို့ခေါ်နေတယ်လို့၊မြမာတွေလို့ခေါ်နေတယ်လို့၊တရိษံတွေလို့ခေါ်နေတယ်လို့၊သူလို့ခေါ်နေတယ်လို့၊ငါလို့ခေါ်နေတယ်လို့၊အမျိုးသားလို့ခေါ်နေတယ်လို့၊အမျိုးသမီးလို့ခေါ်နေတယ်လို့၊ပုဂ္ဂိုလ်လို့ခေါ်နေတယ်လို့၊သတ္တဝါလို့ခေါ်နေတယ်လို့၊မောင်ကြီးမောင်နှမမဲမသီမနီမမဲလို့ခေါ်နေတယ်လို့ယောဂီကများ ဘုရားဒီဒေဒီပထိုးတွေယောဂီသမားတိုက်ဒီအိမ်ကြီးရင်မြတော်တော်သမုတ်တရားတွေယောဂီသမားရင်ယထာတွေအဆန့်ရှိတဲ့ပြန်လည်းပဲခေါ်နေကြမင်းရဲ့ခန္ဓာကိုယ်မှာလည်းပဲသုံးတော့ကယောဂီသမားကိုကျွန်တော်ကခေါ်ပေးနေတယ်ငယ်တဲ့ငါဘာပါ့မြေဘာပါ့မြေနောက်ထိလဲပင်လို့အဲ့ဒီတရားတွေအမိနာမတွေနဲ့မဲ့ကောပြီးတော့ဓာတ်တဲ့တရားတွေမဟုတ်လို့ပြည့်ညတ်တရားတွေဖြစ်ပါတယ်လို့ယောဂီသမားကိုအသိပေးခဲ့ပါတယ်အဲ့တော့ပရမတရားတွေဆိုတာဘာတွေလဲဆိုပြရင်လည်းပဲပရမတရားတွေဆိုတာကဝိจุတရားတွေရဲ့ဝိจุပြည့်ကြရအဟုတ်တကယ်ရှိတဲ့တရားအမှန်တကယ်ရှိတဲ့တရားကိုပရမတရားလို့ခေါ်ပါတယ်လို့အဟုတ်တကယ်ရှိတဲ့တရားအမှန်တကယ်ရှိတဲ့တရားဟာဘာလဲဆိုတော့ယောဂီကျွန်တော်တို့အမိဝမ်းကကျွတ်တဲ့အချိန်မှာဘာပါလာလဲအမျိုးသားတဏ္ဍာအမျိုးသမီးတဏ္ဍာရုပ်တရားနဲ့အဲ့ဒီယုတ်တရားကြီးကိုမိပွဲပြီးတော့လာတဲ့စိတ်ဆိုတဲ့နန္တရားယုံနာနမပဲပါတယ်အဲ့ဒီယုံနာနမဟာအရှိတရားပဲအဲ့ဒီယုံနာနမမှာယုတ်တရားဟာယောဂိတဖြတ်သိခဲ့တဲ့ယုတ်တရားကြီးကိုပွဲသိပြီးတော့ပြီးလာတယ်ဘဒုဒ္ဒေသနာဝါဇနာအဘောဒတုရသဘောအမှုညာပြီးဘူရေတဲ့ဒုဒ္ဒေသုံးလိုက်ခြင်းနဲ့ကြိုက်တယ်ခဲ့တဲ့တောင်းတဲ့ခြင်းနဲ့လောက်တကရရန်နေရောရောမောက်မှနေတဲ့ရညာပြီးတော့နေတဲ့သဘောအမှုညာပြီးဟာယုတ်တရားသဘောအမှုညာပြီးယုံမှာရှိနေတဲ့အတွက်ကြောင့်မလို့အဲ့ဒီအရှိတရားကိုပရမတရားလို့ခေါ်တာဖြစ်ပါအဲဒီပရမတရားဆိုတဲ့ရုံရဖောက်ပြန်ပြည့်ပြည့်နေတဲ့သဘောအမူအရာတွေကိုသိတာကစိတ်ဆိုတဲ့နန္တရားကသာလျှင်သိတတ်တာဖြစ်တဲ့အတွက်ရုံနဲ့တို့ရဲ့အရှိတရားဟာအေးချင်းချင်းပူချင်းချင်းဒုံလုံးချင်းချင်းရောင်းရောင်းမောင်းမောင်းခန္ဓာမစဲတဲတဲနဲ့ဖောက်ပြန်ပြည့်ပြည့်နေတဲ့သဘောအမူအရာတွေဆိုတဲ့ပရမတရားတွေပါလို့ယောဂီများကိုအသိပေးခဲ့ပါတယ်။အဲဒီပညာနဲ့ပရမတ်ကိုလည်းပဲယောဂီတို့ရဲ့ခန္ဓာကိုယ်တွေကနေပြီးတော့ပဲထုံနှုတ်ပြီးတော့ဖွဲ့ပြရမယ်ဆိုရင်ယောဂီသမားသောသောကပြောတယ်လို့ပဲမိမိရဲ့ခေါင်းကိုအာယုံပြုတ်လိုက်တယ်ဆိုရင်မိမိရဲ့ခေါင်းရဲ့သလုံးလုံးနဲ့အစိမ့်ပိုင်းရုပ်တို့ရဲ့ဖောက်ပြန်ဖြစ်ပြနေတဲ့သဘောအမှုအရာပဲယောဂီသမားရဲ့သမာဓိအားညာညာအားနဲ့မြင်နေတာကအေးချင်းချင်းပူချင်းချင်းဒုံဒုံချင်းချင်းရောင်းရောင်းမှမကနာပြည့်တဲ့တဲ့တဲ့ဖောက်ပြန်ဖြစ်ပြနေတဲ့ဥဆောင်တဲ့ဓာတ်ကနေပြီးတော့ဥဆောင်ပြီးတော့ဖောက်ပြန်ဖြစ်ပြပြီးတော့နေတဲ့သဘောအမှုအရာတခုခုကိုယောဂီသမားမြင်တွေ့ပြီးတော့နေကြအဲဒီမြင်တွေ့နေရတဲ့သဘောအမှုအရာတွေကယောဂီတွေရဲ့ခေါင်းယုံမှာရှိနေတဲ့အရှိတရားဆိုတဲ့ပရမတ်တရားကျွန်တော်ကပြောတဲ့ခေါင်းဆိုတာကအမိနဲ့ပြောတာကျွန်တော်ကခေါင်းတော့မပြောဘဲနဲ့ဟိုကမှတ်ပါတရားမှတ်ပါဆိုရင်ယောဂီကပဲမှတ်နေတယ်ဒါကြောင့်မလို့ကျွန်တော်ကယောဂီသမားကိုခေါင်းကိုမှတ်လိုက်တယ်ကျွန်တော်ပြောတဲ့ခေါင်းကပြည့်ညတ်တရားယောဂီအများကခေါင်းဆိုတဲ့ယုတ်တရားပေါ်မှာရှိမှလိုက်တဲ့ခါကျတော့ခေါင်းယုံရဲ့ဖောက်ပြန်ဖြစ်ပြပြီးတော့နေတဲ့သဘောအမှုအရာတွေဥဆောင်တဲ့တက္ကနေပြီးတော့ဥဆောင်ပြီးတော့ဖောက်ပြန်ဖြစ်ပြနေတဲ့သဘောအမှုရတွေကိုမြင်တွေ့ပြီးတော့နေတာကပရမတရားဒုနည်းဒုသာပဲညာဘက်နဲ့တစ်ချောင်းလုံးကိုရှုရင်လည်းပဲညာဘက်နဲ့တစ်ချောင်းလုံးရဲ့အစိပ်ပိုင်းယုတ်တရားဖောက်ပြန်ဖြစ်ပြနေတဲ့သဘောအမှုရတွေကိုလည်းပဲရောက်ကြတယ်မြင်တွေ့ပြီးတော့နေကြလိမ့်ကျွန်တော်ပြောတဲ့ညာဘက်နဲ့တစ်ချောင်းလုံးဆိုတာကအမြင်နဲ့ပြောလိုက်တာပြည့်ညတ်တရားယောဂီအများကညာဘက်နဲ့ယုံတရားပေါ်မှာရှုမှတ်လိုက်တဲ့အခါကျတော့တန်တရားတွေရဲ့ဥဆောင်တဲ့ကနေပြီးတော့ဥဆောင်ပြီးတော့ပေါက်ပြန်ပြည့်ပြည့်နေတဲ့သဘောအမြာတွေကိုမြင်တွေ့ပြီးတော့နေတာကပရမတရားဖြစ်ပါအလားတူပဲဘယ်ဘက်နဲ့တစ်ချောင်းလုံးကိုရှုပြန်လို့ရှိတယ်လည်းပဲဘယ်ဘက်နဲ့တစ်ချောင်းလုံးရဲ့အစိပ်ပိုင်းယုံတွေရဲ့ပေါက်ပြန်ပြည့်ပြည့်နေတဲ့သဘောအမြာတွေကိုလည်းပဲမြင်နိုင်တွေ့နိုင်တယ်အဲဒီပေါက်ပြန်ပြည့်ပြည့်နေတဲ့သဘောအမှုအရာတွေဟာအမြဲမပြတ်လှုပ်ရှားပြီးတော့ဥဆောင်တဲ့တက်ကနေပြီးတော့ဖောက်ပြန်နေတဲ့သဘောအမူအရာတွေကိုယောဂီကမြင်တွေ့နေလိမ့်ကျွန်တော်ပြောတဲ့ဘယ်ဘက်နဲ့ရုပ်တော်ကပြည့်ညက်တရားယောဂီကများကဘယ်ဘက်နဲ့ရုပ်မှာရှုလိုက်တဲ့အတွက်ကြောင့်မလို့ဘယ်ဘက်နဲ့ရုပ်မှာမြင်တွေ့ပြီးတော့နေရတဲ့ဒံတရားတွေရဲ့ဥဆောင်တဲ့တက်ကနေပြီးတော့ဥဆောင်ပြီးတော့ဖောက်ပြန်ပြည့်ပြည့်နေတဲ့သဘောအမူအရာတွေကပရမတရားဖြစ်ပါခေါင်းမှာလည်းမပါချီတော့မှာကိုလုံးကြီးကိုရှုရင်လည်းပဲကိုလုံးရုပ်ရဲ့အစိမ့်ပိုင်းရုပ်တွေရဲ့ဖောက်ပြန်ပြည့်ပြည့်နေတဲ့သဘောအမှုအရာတွေကိုယောဂီများမြင်တွေ့ကြကျွန်တော်ပြောတဲ့ကိုလုံးရုပ်ဆိုတာကအမြင်နဲ့ပြောလိုက်တာပြည့်ညတ်တရားယောဂီတို့ရဲ့ကိုလုံးဆိုတဲ့ရုပ်တရားပေါ်မှာရှုမှတ်လိုက်ကြရက်ကိုလုံးရုပ်ကိုဖွဲ့စည်းပြီးတော့ပြတတ်တဲ့တရားတွေရဲ့ဥဆောင်တဲ့ကနေပြီးတော့ဥဆောင်ပြီးတော့ဖောက်ပြန်ပြည့်ပြည့်နေတဲ့သဘောအမှုအရာတွေကိုယောဂီများရဲ့ဉာဏ်နဲ့မြင်တွေ့ပြီးတော့နေတာကပရမတရားဖြစ်ပါအလားတူပဲညာဘက်ခြေတော်တစ်ချောင်းလုံးကိုရှုကြည့်ပြန်လို့ရှိရင်လည်းပဲကျွန်တော်ပြောတဲ့ညာဘက်ခြေတော်တစ်ချောင်းလုံးဆိုတာကအမည်နဲ့ပြောလိုက်တာပြည့်ညတ်တရားယောဂီတို့များကအဲ့ဒီညာဘက်ခြေတော်လို့အမည်ပေးထားတဲ့မိမိရဲ့ရမ်းရှိလာတဲ့ယုံတရားပေါ်မှာရှုမှတ်လိုက်တဲ့အခါကျတော့ညာဘက်ခြေတော်ရဲ့ဖောက်ပြန်ဖြစ်ပြပြီးတော့နေတဲ့သဘောအမှုအရာတွေ အစိပိုင်းရုံတွေရဖောက်ပြန်ပြပြနေတဲ့သဘောအမူအရာတွေကိုမြင်တွေ့နေလိမ့်မယ်အဲ့ဒီဖောက်ပြန်နေတဲ့သဘောအမူအရာတွေကယောဂီတို့ရဲ့ဉာဏ်ရှိတာနဲ့ယုံနာတို့ရဲ့အရှိတရားဆိုတဲ့ပရမတရားဖြစ်ပါထိုနည်းလူကမဲ့ပဲပဲခြေတော်တစ်ချောင်းလုံးကိုရှုလိုက်ပါအောင်ကျွန်တော်ပြောတဲ့ပဲပဲခြေတော်တစ်ချောင်းလုံးဆိုတာကအမည်နဲ့ပြောလိုက်တာပြည့်ညတ်တရားယောဂီတွေကပဲပဲခြေတော်ရုပ်ပေါ်မှာရှုမှန်လိုက်တဲ့အတွက်ကြောင့်မလို့ဘယ်ဘက်ခြေတော်ရုပ်ရဲ့အစိပ်ပိုင်းရုပ်တွေရပေါင်းပြန်ပြည့်ပြည့်နေတဲ့သဘောအမှုအရာတွေကိုမြင်တွေ့ပြီးတော့နေပါတယ်တော်ကြမ်းမြင်တွေ့ပြီးတော့နေတဲ့ဥဆောင်တဲ့တက်ကနေပြီးတော့ဥဆောင်ပြီးတော့ပေါင်းပြန်ဖြစ်ပြနေတဲ့သဘောအမှုရာတွေကပရမတရားတွေဖြစ်ပါအခုယောဂီကြမ်းဝိပဿနာတရားကိုအမှတ်ထုတ်ခင်တုန်းကတော့လူတင်တဲ့ပြန်မသေးသတိစံနေသူပဲငါပဲအမျိုးသားပဲအမျိုးသမီးပဲပုဂ္ဂိုလ်သားတရားပဲကောင်းလက်ကိုကြီးခြေကိုလည်းကောင်းကျောင်းနဲ့ရင်ရင်နဲ့ကျောင်းအိမ်ကြီးတိုက်တဲ့ရင်ကြီးတော့တော့သမုတ်တရားတွေရင်ယထာအဆန့်ရှိတဲ့ဖြင့်ယောဂီကြမ်းလုံးကကျောင်းအနေနဲ့အမှန်လို့ထင်ခဲ့ပေမဲ့အဲ့ဒီတရားတွေကတကယ်ရှိသလားဆိုတော့မရှိဘူးအမည်နာမတွေနဲ့မဲ့ကိုတာတဲ့အတွက်ပြည့်ညတ်တရားအဲဒါမရှိတဲ့တရားကိုယောဂီများကရှိတယ်ဆိုပြီးတော့ထင်နေကြတယ်ဘဝတဏှာအဆက်ဆက်ကနေပြီးတော့တဏှာဒိဋ္ဌိကျမ်းလန်းနဲ့နာခဲ့ကြအခုယောဂီများကပြည့်ညတ်တို့ပရမတ်တို့ကိုပိုင်းခြားပြီးတော့သိလိုက်တဲ့အတွက်ကြောင့်မလို့ဘဝတဏှာအဆက်ဆက်ကအယူမှအမှမှပြီးတော့လာခဲ့တဲ့တဏှာဒိဋ္ဌိဒီနေရာမှာထုတ်နိုင်သွားပြီဒုလွန်ဒုလွန်ဆိုတဲ့ဝိသိကိစ္စတရားတွေဆိုတာလည်းပဲဒီမှာယုတ်တို့နန်တို့ပြညာတို့ပရမတ်တို့ကိုယောဂီတို့များပိုင်းပိုင်းချင်းချင်းသိမြင်လာခဲ့ပြီးဖြစ်တဲ့အတွက်ကြောင့်မလို့ဝိသိကိစ္စတရားတွေကိုလည်းပဲပြခွာနိုင်ပြီးဖြစ်ပါအဲ့ဒီတရားတွေကယောဂီတို့ကဝိသန္ဓနာတရားကိုရှုမှတ်ပွားများအားထုတ်တဲ့အခါမှာအခြေခံတရားတွေလည်းဖြစ်ပါအဲ့တော့ဝိပဿနာတရားကိုရှုမှတ်ပွားများအားထုတ်တိုင်းမှာယောဂီတို့များအခုယုတ်တို့နန်တို့ပြညာတို့ပရမတ်တို့ဒိဋ္ဌိတို့ဝိသိကိစ္စတို့ဆိုတာသိကြကြအဲ့တော့အဲ့ဒီယုံနံတွေရဲ့ဖောက်ပြန်ဖြစ်ပြပြီးတော့နေတဲ့သဘောအမှုအရာတွေလို့ဆိုတဲ့အတွက်အဲ့ဒီယုံနံတွေရဲ့ဖောက်ပြန်ဖြစ်ပြနေတဲ့သဘောအမှုအရာတွေကိုလည်းပဲဘာဒီလဲဆိုတော့ယောဂီများထင်ရှားစေဖို့အတွက်ယောဂီများကိုအတိပေးလို့တာဖြစ်ပါကျွန်တော်တို့ဗုဒ္ဓရဲ့ဒေသနာကတော့ရုပ်တိတိရူပံတတ္တမံရူပံဝုံသတိယုံဆိုတာဟာပထဝီအစရှိသောဓမ္မဝန္တတိလက္ခဏာတို့ဖြင့်ဖောက်လဲဖောက်ပြန်တတ်ကုန်၏လို့ဣတိတတ္တမတို့ကြောင့်ယုံဟု၍ဝုံသတိခေါ်ဆို၏လို့ယုံဆိုတာပထဝီအစရှိသည်ဓမ္မဝန္တတိလက္ခဏာတို့ဖြင့်ဖော်လွဲဖောက်ပြန်တတ်ကုန်လို့ပထဝီအစရှိသည်လို့ဆိုတဲ့အတွက်ပထဝီကအစပဲရှိအောင်ပါယောဂိကမဝိရဏတရားကိုရှုမှတ်ပွားများအာထုတ်တော့ကအနိစ္စအစရှိသည်လို့ဆိုပြီးတော့ယောဂိကနဲ့ဒုက္ခနဲ့အနတ္တကိုသင်ခြင်းသုံးသပ်ပြီးတော့မိမိအာထုတ်တဲ့ကမဏ္ဍိယကိုဝိပဿနာဖြစ်အောင်လို့အာထုတ်ခဲ့ရတယ်လို့ပဲပေါ့အခုပထဝီအစရှိသည်လို့ဆိုပေမဲ့လည်းပဲယုတ်တရားကိုဖွဲ့စည်းပြီးတော့ပေးတဲ့ပထဝီတန်တွေသောဝါယတအဘောတတ်တို့ရဲ့သဘောအမှုရာတွေဖြစ်ကြောင်းယောဂိကများသိခဲ့ပြီးဖြစ်တဲ့အတွက်ကြောင့်မလို့ပထဝီတေသောဝါယောအာဘောစတဲ့တဘာဝသတ္တိလက္ခဏာတို့ဖြင့်ဖောက်လဲဖောက်ပြန်တတ်ကုန်၏ဣတိပတ္တမတို့ကြောင့်ယုတ်၍ဟောသတိခေါ်ဆို၏လို့ဆိုလို့ရှိရင်တော့ယောဂိတများပို့ပြီးတော့ထင်ရှားမှာဖြစ်ပါအဲဒီယုတ်တရားဟာဘယ်ကနေလဲဆိုတော့ယောဂိတများယုတ်တရားဟာယူပန္တရာကလာတယ်ယူပန္တရာရဲ့အနဲ့အဓိပ္ပာယ်ကဖောက်ပြန်တတ်တဲ့သဘောရှိတယ်လို့အထင်ရှားပြန်တတ်တဲ့သဘောရှိတယ်လို့အခုယောဂီတမမိမိရဲ့သမာဓိအာညာအာတွေနဲ့မိမိရဲ့ယက်ရှိတာနဲ့ယုံနာနေရပေါ်မှာရှိမှတ်တဲ့အခါကျတော့ယုတ်တရားရဲ့ဖောင်းပြန်ဖြစ်ပြက်နေတဲ့သဘောအမှုအရာတွေယုတ်တယ်နဲ့သိကြကြတယ်အဲ့ဒီဖောင်းပြန်ဖြစ်ပြက်နေတဲ့သဘောမူအရာတွေကိုမိမိရဲ့သမာဓိအာညာအာတွေနဲ့အထင်ရှားလေပဲမြင်တွေ့ပြီးတော့နေကြတာဖြစ်တဲ့အတွက်ကြောင့်မလို့ယုတ်ဆိုတာဖောင်းပြန်တတ်တဲ့သဘောရှိတယ်အထင်ရှားပြတ်တတ်တဲ့သဘောရှိတယ်ဆိုတဲ့အနဲ့အဓိပ္ပာယ်နဲ့လည်းယောဂိတများညီညွတ်ပြီးတော့နေတာကိုလည်းယောဂိတများတွေ့နိုင်မြင်နိုင်နေပြီဖြစ်ပါအဲဒီယုတ်တရားရဲ့ဖောက်ပြန်ဖြစ်ပြပြီးတော့နေတဲ့သဘောအမှုရာတွေကိုကျွန်တော်ရဲ့ကျေးဇူးရှင်လယ်နီဆရာတို့ဘုရားကြီးရဲ့ဩဝါဒအသိပေးချက်အရယောဂိတများကိုလည်းအသိပေးရမယ်ဆိုရင်ဖောက်ပြန်ထွေပြန်ဖြစ်တတ်များရဲ့သံဃာပုံတွေရုပ်ခေါ်ပေ၏လို့ ောက်ပြန်ထွေပြဖြစ်တတ်များ၍စကားပုံတွေရုပ်ခေါ်ပြီလို့ယုတ်တရားဟာထောက်ပြန်ဖြစ်ပြက်ပြီးတော့နေတဲ့သဘောအမှုရာတွေဖြစ်လို့ပုံတွေအပြင်ရုပ်လို့ခေါ်တယ်လို့ဆိုကြမယ်ဖြစ်ပါအဲ့ဒီရုပ်ပေါင်းများတဲ့သဘောအမှုအရာတွေကိုယောဂီတများဉာဏ်နဲ့ရှင်းရင်ကြည့်မယ်ဆိုရင်ယုတ်တရားကိုဖွဲ့စည်းပြီးတော့ပေးတဲ့ပရိဝိဒနေသောတာဝါယနာအဘောဓာတ်တွေရဲ့သဘောအမှုအရာတွေကိုပဲယောဂီတများဥစွာကြည့်ပါကေဇောတက်ကပူတယ်အေးတယ်ပူခြင်းအေးခြင်းဆိုတာယောဂတမညီညွတ်မြတ်တနေတာမဟုတ်ဘူးပူခြင်းအေးခြင်းဆိုတာစံ့ကျင်ပဲတရားဝါယောဂလည်းပဲတွန်းကန်နဲ့တောင်းကန်တယ်လို့တွန်းကန်ညတောင်းကန်ခြင်းဟာလည်းပဲညီညွတ်မြတ်နေတာမဟုတ်ဘူးစံ့ကျင်ပဲတရားယောဂီကမပထဝီသားရဲ့သဘောအမူအရာကလည်းပဲမာခြင်းပြော့ခြင်းလို့မာခြင်းပြော့ခြင်းဆိုတာလည်းပဲညီညွတ်မြတ်ပြီးတော့နေတာမဟုတ်ဘူးစံ့ကျင်ပဲတရားအဘောနကလည်းပဲစူးစီးတဲ့သဘောယူစီးတဲ့သဘောရှိတယ်လို့အဲဒီစူးစီးခြင်းယူစီးခြင်းဆိုတာလည်းပဲညီညွတ်မြတ်တာနေတာမဟုတ်ဘူးစန့်ကျင်ပဲတရားအဲဒီစန့်ကျင်ပဲတရားတွေဖြစ်တဲ့ပထဝီဓာတ်ဒေသနာဝါယနာအဘောဓာတ်တွေရဲ့သဘောအမူအရာတွေနဲ့ပေါင်းစည်းဖွဲ့စည်းပြီးတော့ပေးထားတဲ့ယောဂီတွေရဲ့ရရှိတာတဲ့ယုတ်တရားကြီးမှာဘောပဲဘေသောကညီညွတ်မလဲဘေသောကမှညီညွတ်မှုရမှာမဟုတ်ဘူးအမြင်ဖောင်းပြန်ဖြစ်ပြန်ပြီးတော့နေတဲ့သဘောအမှုအရာတွေကိုသာမြင်တွေ့ပြီးတော့နေရမှာဖြစ်ပါအဲဒီတော့ယောဂီတို့များဥပမာလေးကျွန်တော်ပြောပါယောဂီတို့ကျွန်တော်တို့အခုတရားအထုတ်နေကြလို့ပေါ့ဒီပရိသတ်နဲ့ဒီထဲမှာနေကြရင်တရားနဲ့တရားစကားပြောဆိုပြီးတော့နေမိကြလိမ့်မယ်အဲဒီတရားနဲ့တရားစကားပြောဆိုနေတော့ယောဂီတို့များအတန်ကြီးထွက်ပေါ်လာလိမ့်အဲဒီလိုအတန်ဒီထွက်ပေါ်လာတဲ့အခါကျတော့လမ်းကသွားရတဲ့ယောဂီတွေကနေပြီးတော့ရှင်သာနေသမဘိဗံကြီးကဆူတယ်လို့အတန်ဒီကြတော့ဒီလိုပြောရင်ယောဂီတွေကရှင်သာနေသမဘိဗံကြီးကဆူကလားဆိုတော့ရှင်သာနေသမဘိဗံကြီးကတတ်မဲ့ကြီးဘယ်ဆူမလဲဘုရုဆူတာလဲရှင်သာနေသမဘိဗံကြီးအတွင်းမှာရှိနေတဲ့ယောဂီတို့ကျွန်တော်တို့ပြောကြဆိုကြလို့ဆူတာဖြစ်ပါအဲဒီဥပမာလိုပါပဲယောဂီတို့များယုတ်တရားကြီးကိုဖန်ဆီးတည်တော်ပေးတဲ့ပထဝီတန်ဒေသနာဝါယတာအဘောဓာတ်တို့ရဲ့သဘောအမှုအရာတွေကညီညွတ်မြတ်မှုမရှိဘဲနဲ့အမြဲလှုပ်ရှားပြီးတော့ထောက်ပြန်ဖြစ်ပြက်ပြီးတော့နေတဲ့သဘောအမှုအရာတွေဖြစ်လို့ရုပ်ဟာဖောက်ပြန်နေတယ်ဆိုတာထင်ရှားနေတာလည်းပဲဖြစ်ပါအဲဒီကံရဲ့စိတ်ရဲ့ဥရုရဲ့အာရရဲ့ဆိုတော့အကြောင်းတရား၄ပါးကိုကြည့်မယ်ဆိုရင်လည်းပဲကံကြောင့်လည်းပဲယုတ်ကဖောက်ပြန်တယ်စိတ်ကြောင့်လည်းပဲယုတ်ကဖောက်ပြန်တယ်ဉာဏ်ဒီဥပ္ပိကြောင့်လည်းပဲယုတ်ကဖောက်ပြန်တယ်အာဟာရကြောင့်လည်းပဲယုတ်ကဖောက်ပြန်အဲဒါကြောင့်ကျွန်တော်ကံကြောင့်ယုတ်ဖောက်ပြန်တဲ့သဘောအမှုအရာပဲလို့ဆိုတဲ့အတွက်ယောဂများကိုထင်ရှားအောင်ပြောရမယ်ဆိုရင်ဒေသနာတော်မှာပုရိသန္တတိတ်တာဆိုတာရှိပါပုရိသန္တတိတ်တာဟာယောဂီတို့ကျွန်တော်တို့လိုပဲဘာမှအပြည့်နာမဖြစ်ဘူးအကောင်းပဲဒါပေမဲ့သူကရမ်းဝှက်လိုက်တဲ့အခါကျတော့မှဘာဖြစ်သွားတယ်လဲဆိုတော့ယောဂီများအသားဒီမှာအညိုမဲတွေဆွဲလာတယ်အကွက်ကွက်တွေဖြစ်လာတယ်အသားတွေပွားလာတယ်နှရက်တွေထူလာတယ်မျက်ရိုးတွေထူလာတယ်နှာခေါင်းတွေပွားလာယောဂီများအရေးတွေဆွမ်းလာဘာဖြစ်တာလဲဆိုတော့ယောဂီများတုတ်တလုံနာဆွဲလာတယ်ရန်ဝိပီကမှယောဂီမကုတ်တလူနာဆွဲလာတဲ့အတွက်ရန်တော့ဆက်ပြီးတော့ဝင့်နေလို့ရပါတယ်။အဲဒီလိုယောဂီတို့များရန်ဖြစ်တော့မှရန်လူကြီးဖြစ်သွားတဲ့အတွက်ကြောင့်မလို့သူ့ရဲ့အတိတ်ဇာတ်ကြောင့်ကိုပြန်ပြီးတော့ကြည့်တဲ့အခါကျတော့ပုရိသတတိတ်ကဒီဘဝမရောက်ခွင့်ရှစ်ဘဝတုန်းကမုတ်ဆိုးဖြစ်ခဲ့။သူ့မုတ်ဆိုးဖြစ်တဲ့တုန်းကတန်းကတတိတ်ခံတွေကိုပိုင်နဲ့ထောင်ပြီးတော့ဖမ်း။ပိုင်နဲ့ထောင်ပန်းတဲ့အခါကျတော့ယောဂီများတနေတော့အခါမှာသူ့ထောင်နာတဲ့ပိုင်မှာခြင်းနဲ့တည်းအုံးလိုက်ညောင်ညောင်များများဖမ်းမိအဲဒီလိုဖမ်းမိတယ်ဆိုလို့ရှိလို့ချင်းပိုက်တွေကိုဖြုတ်သိမ်းပြီးတော့တန်တဝါတွေလည်းပဲအကုန်ဖြုတ်သိမ်းလို့ဘုရားနဲ့တရားဟာမျိုးရွာလှက်လှက်ပြီးတော့ရောင်းချအဲဒီလိုမျိုးရွာလှက်လှက်ပြီးတော့ရောင်းချတဲ့အခါကျတော့ရောင်းရမြယခုလိုညနေပိုင်းစားပြီးတောက်ပြီးအချိန်ဖြစ်တဲ့အတွက်ကြောင့်ရှင်းနေတဲ့ကိုကုန်စင်အောင်မရောင်းနိုင်ရှင်းနေတဲ့ကိုကုန်စင်အောင်မရောင်းနိုင်တဲ့အတွက်ရှင်းနေပြီးကြံ့နေတယ်အဲဒီရှင်းနေတဲ့ကိုတကြိမ်တစ်ခါမှလည်းပဲဒီလိုညောင်ညောင်များများမရဘူးတဲ့အတွက်ကြောင့်မလို့သူ့မှာတူတောင်ထားပြရလည်းပဲမရှိဘူးတင်းကြီးထားပြရလည်းပဲမရှိဘူးအဲ့တော့ယောဂီကဒီရှင်းရက်တွေကို လူလောင်သားတွေကတိမ့်ပြီးကြားပြားလောင်ရင်လောင်ရင်မရှိတဲ့အတွက်ကြောင့်မလို့တန်းထားမယ်ဆိုလို့ရှိရင်လည်းပဲကြောက်ကြမယ်ဒီညနေဘက်ကတတ်တိုင်းမနေ့ကြလို့ရှိရင်ပုတ်သိုးကုန်တဲ့အတွက်ရောင်းလို့ရမှာမဟုတ်တော့အဲဒါဘုရားကတော့သိရဟာဘာလို့ကြလဲဆိုတော့ရှင်ကတရိစ္ဆာန်တွေအတောင်နဲ့ပြန်လာဖြစ်တဲ့အတောင်တွေချိုးထားခြေောက်နဲ့ပြေးမှာဆိုလို့ခြေောက်တွေနဲ့ခြေောက်တွေကိုချိုးထားအဲဒီတန်းတဲ့တရိစ္ဆာန်တွေရဲ့ရှင်ကတရိစ္ဆာန်တွေရဲ့အပေါ်မှာကျွန်တော်တို့ကာယကမြောက်အတောင်တွေချိုးထားတယ်ခြေောက်တွေချိုးထားခဲ့တယ်အဲဒီကာယကမြောက်ပြုခဲ့တဲ့ကံကြောင့်ဘုရားကတော့မထေဘဝကိုရောက်တဲ့အခါမှာကုဒ္ဒလူနာဆွဲပြီးတော့လာရခြင်းဖြစ်ပါဒါယောဂီကများမိမိပြုခဲ့တဲ့ကာယကံမြောက်ပြုခဲ့တဲ့ကံမြောက်အကောင်းဘဝကနေပြီးတော့အနုဘဝရောက်သွားတာဟာဒါရုပ်ဖောက်ပြန်သွားတဲ့သဘောပဲဖြစ်ပါပုံမူပြီးတော့ထင်ရှားအောင်လို့ပြောရမယ်ဆိုရင်တော့ယောဂီကများဒေသနာမှာတောရိယတတိသဆိုတာယောဂီကများကြားဘူးအောင်ကြားဘူးပါလေတော်ရည်အတိတ်ကမကြမ်းဘူးရင်လည်းပဲရောက်ကြမယ်မောင်ညစ်ကဆိုတာတော့ကြားမှုရမှာဖြစ်ပါတော်ရည်အတိတ်ဆိုတာရောက်ကြမောင်ညစ်ကမောင်ညစ်ကဆိုတာကအမျိုးသမီးအမျိုးသားကနေပြီးတော့အမျိုးသမီးဖြစ်သွားတယ်ဘာဖြစ်လို့ဖြစ်သွားလဲဆိုတော့တော်ရည်အတိတ်ဟာတဏှိသောအခါမှာမြေစိတ်ကိုရေချိုးဆင်းသွားရေချိုးဆင်းသွားတဲ့အခါမှာလမ်းမှာရှင်မတ္တိမတိဆိုတဲ့ယန္နာကြီးနဲ့စုံစည်းမိရှင်မတိတိမတိရဟန္တာကြီးကလည်းပဲဘလောင်းချွန်းဘလောင်းလှတဲ့တော့မပြောတတ်ဘူး။သုံးရတတိသာမြင်လို့ဆိုရင်လည်းငါ့ရဲ့အိမ်လူဖြစ်ရင်ဘလောင်းကောင်းမလဲလို့မနှောကန်နဲ့ပြန်မလိုက်။အဲဒီလိုသုံးရတတိသာဟာရှင်မတိတိမတိရဟန္တာကြီးကိုငါ့ရဲ့အိမ်လူဖြစ်ရင်ဘလောင်းကောင်းမလဲလို့မနှောကန်နဲ့ပြန်မလိုက်တယ်ဆိုရင်ယောက်ျားဘဝကနေပြီးတော့မိမအဆိုရင်ကြောင်းသွားတယ်။သုံးရတတိသာဘဝကနေပြီးတော့မောင်မြစ်ကဖြစ်သွားတယ်။တော်ရည်ရတိမဘုရားတုံးကသထုသမီးနဲ့ညာပြီးတော့သာသမီးမယောက်ထုံးကခဲ့မောင်မြစ်ကဖြစ်သွားတဲ့အခါကျတော့လည်းပဲတရေသာနဲ့အိမ်ဆောင်ရပြီးတော့သာသမီးမယောက်ထုံးကခဲ့အဲ့ဒီဒေသနာကိုအကြည့်ချင်းအားဖြင့်လည်းပဲမနောကံကြောင့်ရုပ်ဖောက်ပြန်သွားတဲ့သဘောအမှုရာတွေကိုလည်းပဲထင်ရှားစွာတွေ့မြင်နိုင်မှာဖြစ်ပါအဲ့ဒီရောရောများကံကြောင့်ရုပ်ဖောက်ပြန်တဲ့သဘောအမှုရာတွေကိုပြောနေမှဆိုရင်လည်းရောင်းကြတာကုန်နိုင်ကိုရမရှိပါဘူး။ဒါကြောင့်မလို့ယောဂိတများကိုစိတ်ကြောင့်ရုပ်ပေါင်းပြတဲ့သဘောအမှုရတွေကိုလည်းထင်ရှားအောင်လို့ယောဂိတများကိုအသိပေးရမဆိုရင်ယောဂိတများကအခုဘုရားရဲ့တရားဖြစ်တဲ့သမထဝိပဿနာတရားတွေကိုခြေစူးခြင်းလည်းကြာတော့ဘုရားကြီးကမှနိမနိပြခံယူခဲ့တဲ့ဒလပြဝတိစွာသာအနာဂမ်ဆရာကြီးဆရာတည့်ရဲ့နိနဲ့အာထုတ်ပြီးတော့နေတဲ့အချိန်ဝိပဿနာတရားကိုအာထုတ်ပြီးတော့ယောဂီတိုင်းယောဂီတိုင်းနေနိုင်တဲ့အချိန်ဆိုတော့ယောဂီတိုင်းဝိပဿနာတရားကိုပေါ်များအားထုတ်တိုင်းမှာလေးပဲသမာဓိတရားကိုဥစွာပထမထူထောင်ရမယ်လို့သမာဓိမိတ်ဝေမာဝိသအဆန့်ရှိတဲ့ဒေသနာတော်ကယောဂီများပြဆိုတဲ့အတိုင်းဝိပဿနာတရားကိုရှုမှတ်တဲ့အခါမှာယောဂီတိုင်းသမာဓိတရားတွေကိုဥစွာပထမထူထောင်တယ်မိမိရဲ့ခန္ဓာကိုယ်မှာရှုမှတ်နေအဲယောဂီများအဲ့ဒီလိုမိမိရဲ့ခန္ဓာကိုယ်မှာရှုမှတ်နေတယ်ဆိုတဲ့အမှတ်တရားသမထတရားဖြစ်ပါအဲဒီလိုမိမိရဲ့ခန္ဓာကိုယ်မှာရှုမှတ်ပြီးတော့နေတဲ့အတွက်ကြောင့်မလို့ယောဂီတွေများလို့ပထမနေ့ကပြောခဲ့တယ်လို့ပေါ့ဝိနည်းတွေကိုရှုမှတ်နေတယ်လို့မိမိရဲ့ခန္ဓာကိုယ်မှာရှုမှတ်နေတဲ့အတွက်အဲဒီရှုမှတ်နေတဲ့အချိန်မှာလောဘဆိုတဲ့ကြိတ်တွေကလည်းပဲမဝင်ဘူးလို့ငြိမ့်နေတယ်လို့ဒေါသဆိုတဲ့ကြိတ်တွေကလည်းပဲမဝင်ဘူးငြိမ့်နေတယ်လို့မောဟဆိုတဲ့ကြိတ်တွေကလည်းပဲမဝင်ဘူးငြိမ့်နေတယ်လို့အဆန်းရှိသည်ဖြင့်မာနဒိဋ္ဌိဝိသိကကတိုင်းကအောဒိကအရိကအနောတပဆိုရက်ဆယ်ပါးသောကိလေသာတရားတွေမဝင်ဘူးငြိမ့်နေတယ်လို့အဲဒီဆယ်ပါးသောကိလေသာတွေမဟုတ်ဘူး1500သောကိလေသာတွေဟာလည်းပဲသမာဓိအလုပ်ကိုလုပ်ပြီးတော့နေတဲ့အခါမှာမဝင်ဘူးငြိမ့်နေတယ်ဘာကြောင့်လဲဆိုတော့သမထတရားဟန်ကိလေသာတိတိတံတော်ကိလေသာအညစ်အကြေးဟူသမားတို့ကိုသမိတိတိငြိမ့်စေလို့ဣတိတ္တမတို့ကြောင့်သမထောသမနာညီတယ်လို့ဆိုတဲ့အတွက်သမထအလုပ်ကိုလုပ်နေတဲ့အတွက်ယောဂီကများကိလေသာတွေငြိမ့်နေကိလေသာတွေငြိမ့်နေတဲ့အတွက်ယောဂီကများမှာဘယ်မှာလောဘစိတ်ဒေါသစိတ်မောဟစိတ်စတဲ့အတွင်းနာနာမျိုးယောဂီကများကိလေသာတရားတွေရဲ့စိတ်ရဲ့အတွင်းနာမျိုးယောဂီကများမှာမရှိဘူးကိလေသာတွေငြိမ့်နေတဲ့အတွက်ယောဂီကများရဲ့ရုပ်ရှင်ယူပကံရတွေဟာတိတိတိခန့်ခန့်များများရှိနေတဲ့အခြေအနေဖြစ်ပါအဲ့ဒီအချိန်မှာယောဂိတများကိုကျွန်တော်ကဒီမြန်မာကနေပြီးတော့ပဲ
ရရှင်ဘောဇကံကိုစုံမိမယ်ဆိုလို့ရှိရင်လည်းရရှင်ဘောဇကံကိုစုံမိလို့ရှိရင်ယောဂီများရရှင်ဘုရရှင်နဲ့စိတ်ကိုဖြစ်လာတဲ့အခါမှာယောဂီတွေရဲ့ရုပ်တွေကတိတိခဏညာရကနေပြီးတော့ယောဂီများရှင်လန်းလာလိမ့်မယ်ရှင်လန်းတဲ့ရုပ်အတွင်ဆောင်းလာလိမ့်ရှင်လန်းရကနေပြီးတော့ယောဂီများပြုံးရှင်တဲ့အတွင်ကိုခုပြောင်းပြီးတော့သွားလိမ့်အဲပြုံးရှင်တဲ့အရေးပြုံးရှင်ရကနေပြီးတော့လည်းပဲရည်ရည်နဲ့ရေချွန်ပွဲကောင်းတဲ့တရားတွေကိုကြားနေရတဲ့အတွက်တခိခိတဟဟနဲ့ရောင်ရမရေချွန်နဲ့ရုပ်တွေလည်းပဲဖြစ်ပေါ်ပြီးတော့နိုင်တာဖြစ်ပါအလန်းတူပဲရောင်ရမအခုလိုဝိပန္နနာတရားကိုပေါ်များအာထုတ်ပြီးတော့နေလို့မိမိရဲ့ခန္ဓာကိုယ်မှာရှုမှတ်ပြီးတော့နေတဲ့သမာဓိအလုပ်ကိုဆောင်ရွက်ပြီးတော့နေရတဲ့အချိန်မှာရောင်ရမကိုစိတ်ဆိုးမှန်လို့ဖြစ်အောင်လို့စိတ်ဆိုးလောက်တဲ့စကားတွေကိုကျွန်တော်ပြောမိဆိုမိမယ်ဆိုလို့ရှိရင်လည်းပဲယောဂိနဲ့စိတ်တော်မှန်တို့ဖြစ်ပြီးတော့လာတဲ့ခါမှာယောဂိကများရဲ့ယုတ်အရှင်းယူပဒါယတွေဟာယခုလိုတိတိတိခန်းခန်းညာညာရှိနေရကနေပြီးတော့ဒေါသစိတ်ကြောင့်ခက်ထန်ကြမ်းတမ်းတဲ့ယုတ်အသွင်တွေဖြစ်ပေါ်ပြီးတော့လာမယ်အဲဒီခက်ထန်ကြမ်းတမ်းတဲ့ယုတ်အသွင်တွေဖြစ်ပေါ်လာတော့စိတ်တော်မှန်တို့ဖြစ်လာတော့ယောဂိကလည်းစကားမပြောကြလို့စကားပြောကြမယ်ဆိုရင်လည်းယောဂိကများဖြောင်းပြောင်းတာနဲ့မပြောနိုင်ဘူးကောင်းတဲ့ဖြစ်နေတဲ့လူများဟာစကားပြောရင်ချွတ်ချွတ်မောင်မောင်တွေဖြစ်ပြီးတော့နေတတ်တယ်။အဲယောဂီရမဒေါနသိတ်တွေဖြစ်နေတဲ့ယောဂီများအသားတွေကလည်းပဲတဆတ်ဆတ်နဲ့တုံခါပြီးတော့နေတဲ့သဘောအမူအရာတွေကိုလည်းပဲမြင်နိုင်တွေ့နိုင်။အသားပြူတဲ့ယောဂီများဆိုပို့ပြီးတော့ထင်ရှားပါ။ဘာဖြစ်လို့လဲဆိုတော့အသားပြူတဲ့ယောဂီများဒေါနသိတ်များဖြစ်မယ်ဆိုရင်အသားတွေဟာသွေးရောင်တန်းပြီးတော့နှင်းမြန်းတဲ့ရုပ်အသွင်တွေကိုမြင်တွေ့ပြီးတော့နေနိုင်ရမှာဖြစ်ပါအခုယောဂီများမှာအဲဒီဒေါသဖြစ်နေတဲ့ယုံရှိသလားဆိုတော့မရှိဘူးတိတိကျကျခန်းခန်းညာညာရှိနေတာဒေါသဖြစ်တဲ့အခါကျတော့ဒေါသဖြစ်တဲ့ယုတ်တွေဖြစ်လာတဲ့အခါကျတော့ယောဂီများရဲ့စိတ်ကြောင့်အဲဒီလိုကျုံ့ရှင်တဲ့သဘောအမူအရာပြီးယောဂီများဒေါသဖြစ်တဲ့ယုတ်အတွင်တွေဆိုတာဟာစိတ်ကြောင့်ယုတ်ရဲ့ကြောင်လွယ်ပြီးတော့သွားတဲ့သဘောအမူအရာတွေဖြစ်လို့စိတ်ကြောင့်ရုပ်ဖောက်ပြန်သွားတဲ့သဘောအမူအရာတွေဆိုတာထင်ရှားမှဖြစ်ပါအလားတူပဲယောဂိတများဥဒုကြောင့်လည်းပဲရုပ်ကဖောက်ပြန်ဥဒုကြောင့်ဘယ်လိုရုပ်ဖောက်ပြန်တယ်လဲဆိုတော့ယောဂိတများအေးတဲ့အချိန်မှာအေးတဲ့ရုပ်တွေဖြစ်တယ်ပူတဲ့အချိန်ကျတော့လည်းပဲယောဂိတများပူတဲ့ရုပ်တွေဖြစ်အေးတဲ့အချိန်ကျတော့ယောဂိတများအေးတဲ့အတွက်ကြောင့်မလို့ဘာလို့လဲလဲသွေးတွေကလေပဲအေးပြီးတော့နေမယ်လေးလိုင်းခိုင်းမိုင်းပြီးတော့လေပဲတွတ်တက်လက်လက်မရှိဘူးလေးလိုင်းခိုင်းမိုင်းပြီးတော့လေပဲနေမယ်အေးချမ်းနေတဲ့အတွက်ရောင်ကြများအနှွေးတွေရှိတယ်ဝက်ပြီးတော့လေပဲနေရမှာဖြစ်ပါပူတဲ့အချိန်ကျတော့ရောင်ကြများအဲအနှွေးတွေရှိတယ်လည်းပဲမဝင်နိုင်တော့ပါပါလဲလဲအဝတ်အစားတွေကိုပဲရောင်ကြများဝတ်ဆင်နိုင်တယ်ပူနေတဲ့အတွက်ရောင်ကြများသွေးတွေကလည်းပဲဒီနေရာမှာသူ့နေတဲ့အတွက်ပေါ့ပါတဲ့အသွင်တန်တာတွေကိုလည်းပဲယောဂီတွေကဆောင်းပြီးတော့နေတာကိုတွေ့နိုင်မှာဖြစ်ပါဒီနေရာမှာယောဂီတွေကိုဥပမာပြုပြီးတော့ပြောရမယ်ဆိုရင်တော့ကျွန်တော်တို့အမျိုးသားတွေမှာဖြစ်လို့ဖြစ်တာရှိတဲ့ယောဂါဘာလဲဆိုရင်တော့ဒူလာယောဂါဖြစ်ပါဒူလာယောဂါတွေဟာမိုးရွာတော့မယ်ဆိုရင် तू ကအရင်ပြီးတယ်ဘာဖြစ်လို့လဲဆိုတော့ယောဂီတွေကမိုးရွာတော့မယ်ဆိုရင်မိုးလေးလေးတိုက်တာတယ်အေးလားအဲမိုးလေးလေးတိုင်ရာအေးလာတာနဲ့ဒူလာယောဂဘေကဘာဖြစ်လဲယောဂီများအစိမ့်မြေတွေကိုက်ခဲပြီးတော့ကိုွေးပြီးတော့နေခြင်းတဲ့သဘောစောင့်နေမှာဖြစ်ပါအဲယောဂီများနေပူလာတဲ့အခါကျတော့လည်းပဲသွေးတွေစုပြီးတော့ပေါ့ပါပြီးတော့အလုတ်လုတ်ခြင်းတဲ့စိတ်ကြီးအတန်ကန်ညင်တဲ့စိတ်ကြီးအလုတ်တွေထားလုံနေတာယောဂီများပေါ့ပေါ့ပါပါနဲ့သွမ်းလာလှုပ်ရှားပြီးတော့နေတာကိုတွေ့မြင်နေမှာဖြစ်ပါအဲဒီအမှုရတွေဟာယောဂီများဥဒုကြောင့်ယုတ်ရဲ့သဘောအမှုအရာတွေထောက်ပြန်နေတဲ့သဘောအမှုအရာတွေကိုမြင်တွေ့နေကြမှာဖြစ်ပါသူနည်းကပဲအာဟာရကြောင့်လည်းပဲယုတ်ပေါက်ပြန်တယ်လို့အာဟာရကြောင့်ယုတ်ပေါက်ပြန်တဲ့သဘောအမှုအရာတွေကလည်းပဲယောဂီများအခုအာဟာရမမီဝဲမသုံးဆောင်ရသေးဘူးဘူးမီအိမ်ပြန်သွားတယ်အာဟာရသုံးဆောင်တယ်မယ်ဆိုတော့ခါကြတော့သမင်းအုံဆောင်ဖွင့်ပြီးတော့စားမယ်လို့ကြည့်တဲ့အခါသမင်းလည်းမတွေ့ဘူးဟင်းလည်းမတွေ့ဘူးဆိုရင်ဟာသမင်းနဲ့ဟင်းလည်းမတွေ့ပါလားအဲဒီတော့ငါလည်းမစားရသေးဘူးချုပ်ပြီးတော့မိမိကစားလုံးမွတ်သိနေတဲ့အခါကျတော့စားခြင်းနဲ့အချိန်မှာစားစရာနေမတွေ့တဲ့အခါမှာ 学一个呢，咕噜滴滴滴滴，有都没有没洗澡。哎，谁人讲价的谁，两大谁的有怎么样？文要比了，有一顿的呀，两大有一顿的，乱比了，你俩过来呗，对呢，你们俩撇吧。哎，要要那他们欧商搬来点，大家的，他们那那边，要要那山上找搬那个，他们比了面对面也流行，他他的也不如我俩的嘞。啊，那啥不的，啊，山西这边，哎，你听来了，要要那多大生意起步？永永顺顺的，你们三楼的三大位，今年嘛，头边比了，要求比了，你的淘宝啊，某一家这个，军队比了，你也嘛，撇吧。哎呦，要怎么样？俺俩将来呗，有些的包不压的呀，将来比着，你俩不对呢嘛，撇吧。哎，这上的三路线那边有怎么样？这里再来点路收比着，啊，你你看见呀？哎，有怎么样？从 A 你三边了那边，把别的再来知道，俺你的有一边的七包比着，懒得把的，再讲不路，俺俩将来呗，有包边的收着。天下嘛，对吧？大家要怎么有些抱怨这边里的，那么我也得说着啊。干也、水也、五路也、阿拉也说的啊，讲的像篱笆讲来呗。比如你像一样抱怨这边里的，那么我也得说那个。心里讲要怎么那个啊，对对了，来呗，批判。哎呀，你有些抱怨这边里的，那么我也得讲。他原先不能来，不能来嘛。哎，你不听在你那帮个穷人家严肃的，那个包包开不给，对的那嘛对呀吧？现在说不听在你那帮个穷人家下的养啊，三百年的养他，三百年的养他呗嘛，那个住了，不听在你那帮个穷人家你养不着，这么地主，咱要不说不听在你那帮个穷人家你养不住毕竟，哎，你让住房楼呢，这个住房的那没那帮个没的。啊，对，那没牛，不留在这里边儿也穷人家的呀，是吧？这弄不对。啊，对，那地里先批批吧，说到什么的，那没里边儿个那边，不留在这里边儿也穷人家的呀，我没对。哎，对，啊，对呀，哈。当我那个收下的木头，在家里人家的，到这边你再没批的，不留在这里边儿也穷人家的呀，我对那个，啊，这样留着，对。就看咱们人家那的，啊，对，讲不路，讲我文章比较。当然了，那几个在比较，大家没你多没的，他等大家没。不能在这里边儿要穷人家的呀，我只能不对付。啊，等大家没对呀，别别把路出来看见了，大家没你干来呗。到那边了，去的，到那边不能在这里边儿要穷人家的呀，我就干来边不对。哎，你个不对的，当然了，那几个那比较，那几个我接着抓来的。啊，你总觉得我那屋里那比较要吧？我那屋里那没你我这边多没。啊，等他们不留在这里边儿，都要穷人家的呀，是吧？这种没地铺，啊，等地铺行，别别话知道。我那为他们你家那边没地铺，没地铺呢，我那为他们你家把别人知道。啊，等一下哈，别把你知道个，啊，别家那边适当来两句。别啊，叔叔问那个那边多少个米的？哎，那不留在这里边儿，都要穷人家的呀，我别把你聊进来呢。哎，你说讲留来的，啊，多讲不留，咱们家那边文章里头。要人家那地方的比较，人马比怎样路的？人马比要多的，看家着，人马他妈的五角锥，人马他妈五没的，跟人马都，不能用在你那方头也穷人家的呀，就弄不得不，人都最流行，还偏北吧，知道？去那路，人马他妈个那个没对付，哎，这人马他妈个把表里这个角度收下头了，苗人马技术来看着，啊，再看那边西藏里头去的，培养技术困难那边米的，这个那边俺们当机。都看到不利用的你的话就穷人家的呀我对奶奶路出来对就是说哎的妈的妈几乎把妈对奶奶来不啊对呀妈多呢你那个你妈的妈几两年家都看到没说啊林南也不来的啊林南你也收奶奶妈的妈你老板的这个巴拉拉呗今天那边上那个是个上人的好啊林南你可不比较拉比妈的妈几两年比路哎，阿玲玲，你帮他比着，阿玲玲送奶奶，妈别妈就转了，转哪来抽烟没？不留在这里边儿抽烟的，养俺的比着，没的，阿玲别妈就，不留在这里边儿抽烟的，你养我，只能不对付。阿玲对了心了心，阿别别那马路收的，看家着，别妈一个，我别妈那把个心里的多讲不住，就讲没对付，所以那个都得看家。 ဒါကြောင့်မလို့ဘာပြောလဲဆိုတော့အတိညာလူတွေကိုကျုပ်ဖန်တင်တာ၊နတ်တွေကိုကျုပ်ဖန်တင်တာ၊သတ္တဝါတွေကိုကျုပ်ဖန်တင်တာ၊ကမ္ဘာလောကကြီးကိုကျုပ်ဖန်တင်တာ၊စသဖြင့်ကြွားလုံးတွေထုတ်ပြီးတော့နေ။အဲမေးတာတရားပြေးတာတရားပြေးနေတဲ့အတွက်ရန်ကမေးတဲ့အရှင်မြတ်ပါကြီးအသိကိုဒါလေးမေးနေတာမဟုတ်ဘူး။အသိတော်ကြောင့်ကြီးကြီးကောင်းမေးနေတာမဟုတ်ဘူး။ဘုရားယုတ်တဲ့ကြည်လေးပါလို့ရဲ့ခြုံငိမ့်တဲ့နေရာကိုမသိလို့မင်းနေတာဘုရားယုတ်တဲ့ကြည်လေးပါလို့ရဲ့ခြုံငိမ့်နေတာကိုသိလို့ရှိရင်အဖြေပေးပါလို့ဆိုတဲ့အခါကျတော့လည်းပဲဆိုတော့ကမြန်မာဘာရှိနေတဲ့အတွက်မာမြန်မာကြီးကလူတွေကိုကျုပ်ဖန်နေတာနဲ့တူမြန်မာဖန်နေတာတတ်တော်တွေကိုကျုပ်ဖန်နေတာကမ္ဘာလောကကြီးကိုကျုပ်ဖန်နေတာနဲ့ကြွားလုံးထုံးအဲအဲ့ဒီတော့ရန်ကလည်းပဲစိတ်နဲ့တိုးလာအသိမြန်မာကြီးအသိကိုတားနေမင်းနေတာမဟုတ်ဘူးအသိတကောကြီးကြောင့်နေမင်းနေတာမဟုတ်ဘူးဘုရားယုတ်တဲ့ကြည်လေးပါလို့ရဲ့ခြုံငိမ့်တဲ့နေရာကိုသိရင်သိတယ်မသိရင်မသိဘူးဖြေသားမှာဆိုတဲ့အခါကျတော့မဟာဗဇာကြီးကဘုရားတကြီးလေးပါးကိုချုပ်ငိမ့်တဲ့ရံကိုလက်တော့ပြီးတော့ခေါ်သွားဟိုပြမနှစ်ပေါင်းနဲ့ဝေးတဲ့နေရာကြတော့မှအပင်ဟန်းအပင်နေတဲ့ဘုရားတကြီးလေးပါးရဲ့ချုပ်ငိမ့်တဲ့နေရာကိုတတိတော့လည်းပဲမသိဘူးဖေဟာဟိုပြမလေးချင်းမှာအရှင်မယားကမေးတဲ့အခါကျတော့သူတို့ချင်းမှာတတိတော့မသိဘူးဆိုရင်သူတို့ကတတိတော့အထင်ကြီးနေတာတကိုးကြီးတဲ့အထင်ကြီးနေအဲသူတို့ချင်းမှာတတိတော့မသိဘူးဆိုရင်သူတို့အချင်းသေးသွားမှဆိုလို့တတိတော့မဖြေတာပါဗျာလောကမှာအရှင်ဘုရားတို့ရဲ့ဆရာသခင်ဘုရားရှင်ပွင့်ထုံးပေါ်နေတယ်အဲဘုရားရဲ့ဇန်ကြီးလေးပါတို့ရဲ့ချိန်ငိမ့်တဲ့နေရာကိုအတင်းဘုရားတို့ရဲ့ဘုရားသခင်ကလွယ်လို့ဤသူတဦးတယောက်မှမသိနိုင်ဘူးလို့ဆိုပြီးတော့အဖြေပေးလိုက်တဲ့အတွက်ကြောင့်မလို့ဘုရားဇန်ကြီးလေးပါကိုချိန်ငိမ့်တဲ့ရာဇာပညာနဲ့ဝင်စားပြီးတော့ဘုရားရှင်ကြီးအနန္တဂုဏတောကြောင့်ကိုကြွရောက်ပြီးတော့လာခဲ့တယ်အဲဒီကြောင်းရောက်လာတော့မှဘုရားရှင်ကိုယ်တော်မြတ်ကလည်းပဲမိမိထံဘုရားနဲ့မိမိကချုပ်ငိမ့်တဲ့ရန်လာတာကိုသိတော်မူသိတော်မူတဲ့အတွက်ဒီရန်အမေကျော်တွေးတော်လွတ်နေလို့ဆိုရင်လည်းစောင့်တိုင်းနေရင်လည်းကြောင်းရင်ဆိုရင်လည်းဇာမညာနေနဲ့ရန်ရောက်လာပြီးတော့ဘုရားရှင်ကိုဝေပြပူဇော်ပြီးတဲ့အခါကျတော့အရှင်မယားတပိတော်ဘုရားရဲ့ကြီးလေးပါတို့ရဲ့ချုပ်ငိမ့်တဲ့နေရာကိုမသိပါဘူးဗျာတပိတော်ဘုရားတကြီးလေးပါတို့ရဲ့ချုပ်ငိမ့်တဲ့နေရာကိုအတိသေးတော်မူပါဗျာလို့ရှောက်တဲ့အခါကျတော့ဘုရားချုပ်ကိုယ်တော်မြတ်ဘာပြောလဲဟဲ့တင်ချင်တာတင်တယ်မိုက်ပါလားဘုရားတကြီးလေးပါတို့ရဲ့ချုပ်ငိမ့်တဲ့နေရာဆိုတာဟောဒီကဘာလောကဓာတ်ကြီးမှာမရှိဘူးယုံနံချုပ်ငိမ့်တဲ့နိဗ္ဗာန်သာလျင်ရှိတယ်လို့ဘုရားတကြီးလေးပါတို့ရဲ့သဘောမူအရာဟောဒီကဘာလောကဓာတ်ကြီးမှာယောဂီတို့ကျွန်တော်တို့ယုံနံနေမှာရှိတယ်လို့ပဲသူပင်နေမှာလည်းပြရှိတယ်ဟိုရေထဲမှာလည်းပြရှိတယ်လေထဲမှာလည်းပြရှိတယ်ဟိုကြောက်တုံးနေမှာလည်းပဲရှိဒါကြောင့်မလို့ဘုရားတကြီးလေးပါတို့ရဲ့ချုပ်ငိမ့်တဲ့နေရာမရှိဘူးယုံနံချုပ်ငိမ့်တဲ့နိဗ္ဗာန်သာလျင်ရှိတယ်ဆိုတာနိဗ္ဗာန်မှာယုတ်ဉာဏ်နေမှာမရှိပဲယောဂီတို့များဘယ်လာပြီးတော့ဒီတကြီးလေးပါရှိပါအဲဒီတော့အဲ့ဒီယုတ်ရသဘောအမှုအရာကြီးဘယ်ရင်ကုန်တော်များရဲ့ဒေသနာတော်မှာယထွေမြို့လို့ခေါ်တယ်ယထွေမြို့ဆိုတာကယထွေဆိုတာယထမြို့ဆိုတာကအမှုယထာအမှုဆိုတော့ယောဂီတို့များယထာလမ်းမှာရှိတဲ့ဖုံပေါ့လေဖုံမှုန့်ကိုပြောတာဖြစ်ပါအဲယခုခေတ်ယထာလမ်းကတော့ယောဂီတို့များတန်လမ်းပေါ်မှာသွားတန်လမ်းပေါ်မှာသွားတဲ့အတွက်ကြောင့်မလို့ယောဂီတို့ကဖုံမှုန့်ဆိုတာတော့မတွေ့နိုင်ဘူးတိုးတော့လည်းဖယားရှင်လက်ထက်မှာကအဲ့ဒီအခုရှိတဲ့ယထာမျိုးကမရှိဘူးလေဖယားရှင်လက်ထက်မှာရှိနေတာကမျက်နှာကောင်၄ကောင်၆ကောင်၈ကောင်အစရှိတဲ့ပြင်ပေါ့ဆွဲတဲ့ယထာမြင်းခေါ်ကလည်းပဲခုတ်သွားတယ်လဲဘင်းကလည်းပဲကျိတ်သွားအဲ့ဒါကြောင့်လို့ညီကြီးတွေကဖုတ်ဖြစ်သွားပြီးတော့လက်လက်မကြောင်းမှာပေါ့အခုနယထာလမ်းကြောင်းတက်လျှောက်မှာဖုတ်ပြီးတစ်ထောင်းထောင်းနဲ့ဖြစ်နေမှာပေါ့အဲ့ဒီဖုတ်ကိုပြောတာဖြစ်ပါယထွေမြေဆိုတာအဲ့ဒီဖုတ်ကလုံးလို့ကျွန်တော်တို့တဏ္ဍမျက်စိနဲ့မြင်နိုင်အဲ့ဒီတဏ္ဍမျက်စိနဲ့မြင်တဲ့ဖုံမုံကို36စိတ်ဆန့်ပြီးတော့စိတ်လိုက်လို့ရှင်ပိဇာတိမျိုးလို့ခေါ်တယ်ပိဇာတိမျိုးဆိုတာကယောဂတ်များကျွန်တော်တို့တဏ္ဍမျက်စိနဲ့မမြင်နိုင်တော့အလင်းရောင်ရှိမှမြင်နိုင်အလင်းရောင်မှရှိရမြင်တယ်ဆိုတော့ယောဂီကများအခုလိုမိကြောင်နဲ့ထွန်းတာလို့မြင်လားဆိုတော့မဟုတ်ဘူးကျွန်တော်နေဝင်ရင်နေထွက်ချိန်မှာပေါ့ကျွန်တော်နေဆောင်သွားတယ်မိမိရဲ့အိမ်ကိုအိမ်ထဲဝင်လာတယ်ဆိုပါစို့ဘဒမောက်ကပဲဖြစ်ဖြစ်တက္ကမကြီးကပဲဖြစ်ဖြစ်ပေါ့နေရဲ့အလင်းရောင်ဝင်နေလို့ရှိရင်အဲ့ဒီတဝိုင်းကယောဂီကများတပြည့်စီလဲကြည့်လိုက်တပြည့်စီလဲကြည့်ပြီးတော့အလင်းရောင်မရှိတဲ့နေရာကနေပြီးတော့အဲ့ဒီအလင်းရောင်ကိုဖြတ်ပြီးတော့ကြည့်လိုက်လို့ရှိရင်ဒါကြောင့်ဒါပြစီလဲတဲ့အတွက်ကြောင့်မလို့အဲ့ဒီအလင်းရောင်ကမှဖုတ်ပြီးလွတ်နေတာတွေ့လို့ဖုတ်ကလေးတွေလွတ်နေတာတွေ့မယ်အဲ့ဒီဖုတ်ကလေးတွေကိုပြစ်စာတမျိုးလို့ခေါ်တာဖြစ်ပါအဲ့ဒီပြစ်စာမျိုးဆိုတဲ့ဖုံဖုံလေးကိုနောက်က36စိတ်ထပ်စိတ်လိုက်လို့ရှင်အနုမျိုးလို့ခေါ်တယ်အဲ့ဒီအနုမျိုးကြတော့တာမန်မျိုးသိတယ်ကမမြင်နိုင်ဘူးအလင်းရောင်နဲ့လည်းပဲမမြင်နိုင်ဘူးအဆတ်တစ်ထောင်ရှိတဲ့ မှန်မြောင်းနဲ့မှမြင်နိုင်တယ်လို့အဲ့ဒီအနုမျိုးကိုလည်းပဲနောက်က36စိတ်ထပ်စိတ်လို့ရှိရင်ပရမအနုမျိုးအဲ့ဒီပရမအနုမျိုးကြတဲ့အခါကျတော့မျက်စိတိုင်းမှမမြင်နိုင်ဘူးအလင်းရောင်တိုင်းလည်းမမြင်နိုင်ဘူးအစတတောင်ရှိတဲ့မှန်မြောင်းနဲ့လည်းမမြင်နိုင်တော့ဘူးဖယားရှင်ရဲ့ဉာဏ်တော်နဲ့မှမြင်နိုင်အဲ့ဒီပရမအနုမျိုးကလေးမှဒီပင်လျင်ပထဝီတဲ့ဒေသနာဝါယတာအဘောတတ်တို့ရဲ့သဘောအမူအရာတွေရှိနေတယ်လို့ပရမအနုမျိုးဆိုတဲ့ရုပ်တရားပေါ့ဒါလေးပါလို့ရဲ့သဘောအမူအရာတွေရှိတယ်အဲ့ဒီပရမအနုမျိုးကို36လုံးပြန်လုပ်ရင်အနုမျိုးတလုံးအနုမျိုး36လုံးပြန်လုပ်ရင်တိစ္ဆာတမျိုးတလုံးတိစ္ဆာမျိုး36လုံးကိုပြန်လုပ်ရင်ယထုမျိုးတလုံးအဲ့ဒီယထုမျိုးစရဖုံဖုံလေးကိုရင်းနဲ့တွဲပြီးတော့ခဲလိုက်ပြီးရှင်ရှင်လေးတွေရှင်လုံးလေးတွေရှင်ငယ်ကြီးတွေရှင်လုံးကြီးတွေရှင်သာကြီးတွေတောင်ကုန်မူကန်လောက်တွေတောင်ကြီးတွေလောက်တွေတောင်တန်းကြီးတွေလောက်တွေရောင်ရမ်းများကဘာမျိုးကြီးလောက်တွေအဆန့်ရှိတဲ့နေရာတွေမှာလည်းပဲယုံတရားတွေဖြစ်တဲ့အတွက်အဲ့ဒီပထဝီတတ်တွေတော့ဝါယတာအဘောတတ်တွေရဲ့သဘောအမှုရတွေရှိနေတာဖြစ်ပါတယ်။ဒါကြောင့်မလို့ဘုရားရှင်ကိုယ်တော်မြတ်ဘုရင်တန်ကြီးလေးပါဟုစုံငင်းရဲ့ယန်းကိုအဖြစ်ပေးသလိုပေါ့။ယောဂီတော်များသင်ငယ်တဲ့ပရမအမှုအလုံးမျိုးကလေးကနေပြီးတော့ကြီးကျယ်တဲ့ကဘာမြေကြီးပြိုင်အောင်လို့ဒီတန်ကြီးလေးပါတို့ရဲ့သဘောအမှုရာတွေရှိနေတယ်လို့ဆိုတဲ့အတွက်ကြောင့်မလို့ဘုရားရှင်ကိုယ်တော်မြတ်ကခြေတာဘုရင်တန်ကြီးလေးပါတို့ရဲ့ချုပ်ငင်းတဲ့နေရာဆိုတာဟောဒီကဘာလောကကြီးမှာမရှိဘူး။ယုံနဲ့ချုပ်ငိမ့်တဲ့နိဗ္ဗာန်တော်ရင်ရှိတယ်လို့ဘုရားရှင်ကိုယ်တော်မြတ်ဟောတော်မူခဲ့အဲဒီယုံရင်ဖောက်ပြန်ပြည့်ပြည့်နေတဲ့သဘောမူရတယ်အခုယောဂီတို့ကျွန်တော်တို့မိမိရဲ့စိတ်ရဲ့တည်တည်ကြောင်းသမာဓိအညာအားဖြင့်မြင်နေအဲဒီဖောက်ပြန်ပြည့်ပြည့်နေတဲ့သဘောအမှုအရာတွေကိုသမာဓိအညာအားဖြင့်မြင်နေနေမဲ့ကျွန်တော်တို့မကြည့်မတတ်နိုင်တစ်ကိုယ်လုံးတစ်ကောင်လုံးမှမပြောနဲ့ယောဂီကငယ်သိဆိုတဲ့နေရာတနေရာလေးမှာပဲဖောက်ပြန်ပြည့်ပြည့်နေတဲ့သဘောအမှုအရာတွေရှိနေတယ်ရုပ်ကြံကြီးလို့မရအဲဒါဘုရားရှင်ရဲ့ရှင်ညာတော်နဲ့ဘုရားရှင်ကိုယ်တော်မြတ်ကြီးခဲ့တာကတော့မျက်စိတမိလျှက်တပြက်နဲ့တမကလက်ပြောက်တပြက်ဒီတစ်ဆက်ကမဟုတ်အချိန်လေးမှာဒီရုပ်တရားကြီးကဂရေ9000ကျော်ဖောက်ပြန်ဖြစ်ပြပြီးတော့နေတယ်အဲဒီရုပ်ရဲ့ဖောက်ပြန်ဖြစ်ပြနေတဲ့သဘောအမူအရာတွေကိုရုပ်ကြံကမရေမတွက်နိုင်ဘူးလို့အဲဒီရုပ်ရဲ့ဖောက်ပြန်ဖြစ်ပြနေတဲ့သဘောအမူအရာတွေ18ဆမြတ်ရှင်ညာနဲ့ဉာဏ်ရဲ့သိပြမှုကြတော့ရုပ်တော်ကျန်တော်တို့တမာဒီအားနဲ့လည်းပဲမမြင်နိုင်ဘူးယုံရင်ဖောက်ပြန်ပြည့်ပြည့်မှုသဘောမူရတဲ့18ဆမြန်နဲ့ဖယံရှင်ရဲ့ရှင်ဏတော်နဲ့ကြည်ရခါမှာမျက်စိတမိဖရဲတပြည့်မေတ္တာတော်ကတစ်ဆက်ကမှာဂရေသသိန်းကျော်ဖောက်ပြန်ဂရေသသိန်းဖောက်ပြန်ဖြစ်ပြပြီးတော့နေတယ်လို့ဒေသနာမှာတွေ့ရပါတယ်။အဲဒီတော့ယောက်ျားများယုံဖောက်ပြန်ဖြစ်ပြနေတဲ့သဘောမူရတွေကိုတော့ယောက်ျားများမြင်တွေ့နေရ။အဲဒီယုံရဖောက်ပြန်ဖြစ်ပြနေတဲ့သဘောမူရတွေကိုသိနိုင်ပေမဲ့နာမ်ကကြတော့တစ်ဆက်တစ်ဆက်တည်းသိပြီးတော့နေတယ်လို့အောင်းမိတကယ်ကြတော့ဒေသနာကတော့ဥပတိပင်ပေါ့ဥပတိပင်ဆိုတာကဖြစ်တယ်ကြည်တယ်ပြက်တယ်နှင်းဉဏ်လုံးအားကြီးတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ယောဂီတို့ရဲ့ဉာဏ်မှာမထင်ဘူးဒါကြောင့်ယောဂီတို့များယုတ်တာဖြစ်ပြက်နေတယ်လို့နာငါသိပြီးတော့ပြက်နေတယ်ဆိုတာကိုအရှင်ရှင်ကိုယ်တော်မြတ်ဟောတော့မူထားခဲ့တာဖြစ်ပါအဲဒီတော့ဝိပဿနာရဲ့အခြေခံတရားတွေပြည့်တယ်လို့ဝိပဿနာရှိတဲ့ဒီယုတ်ဒီဉာဏ်တွေကဖောက်ပြန်ဖြစ်ပြက်နေတဲ့သဘောမူရတွေကိုလည်းပဲယောဂီတို့ကိုအသိပေးခဲ့ပြီးဖြစ်တဲ့အတွက်ယောဂီများဝိပဿနာတရားကိုပွားများအထုတ်ပြီးတော့နေကြတာဖြစ်တဲ့တဲ့ယောဂီများရှိမှပွားများအထုတ်နေတဲ့တရားဟာဘယ်ညာဘယ်ဆင့်ဘယ်အတိုင်းတောင်ရောက်ရှိပြီးတော့နေတယ်ဆိုတာကိုတော့ဗုဒ္ဓရဲ့ပေးနိုင်တဲ့အတိုင်းကြီးမှသိနိုင်တာဖြစ်ပါတယ်။အဲဒီယောဂီများဝိပဿနာတရားကိုပွားများအထုတ်ပြီးတော့နေတဲ့အခါမှာမိမိရဲ့ရှိမှနေတဲ့ညာဘယ်ညာအဆင့်ကိုရောက်ပြီးတော့နေတယ်ဆိုတာကိုသိဖို့လိုတဲ့အတွက်ကျွန်တော်ယောဂီများကိုအသိပေးမှဖြစ်ပါတယ်။ကျတော့ရပြောရမယ်ဆိုရင်တော့ယောက်ျားများအမောင်တောင်မှမြန်မှမသိဘူးအမောင်ကလည်းပဲတလောက်ယိုးတယ်လေသူတောင်နဲ့မြောက်တောင်မသိဘူးဆိုတော့ယောက်ျားများအဲ့ဒီအဖြစ်မျိုးမဖြစ်ဘူးအတွက်ပေါ့ဝိပဿနာတရားကိုပေါ်မအားထုတ်တဲ့ခါမှာမိမိအားထုတ်တဲ့ဝိပဿနာတရားဟာဘယ်ညာဘယ်ဆင့်ဘယ်အတိုင်းတာကိုရောက်ရှိပြီးတော့နေတယ်ဆိုတာကိုသိဖို့ဖြစ်ပါတယ်အဲ့တော့ဝိပဿနာတရားကိုရှုမှတ်ပေါ်မအားထုတ်တိုင်းမှာအဓိကအားဖြင့်မိမိရဲ့ရရှိတဲ့ယောက်ျားတွေရဲ့အရှိတရားဆိုတဲ့ပရမတရားတွေကိုမြင်ဖို့လိုရင်းပဒနာဖြစ်ပါပရမတရားတွေကိုမြင်နိုင်မြင်နိုင်ပရမတရားတွေကလှုပ်ရှားနေလို့မမြဲဘူးအနိစ္စခံစားကြည့်ရင်ဆင်းရဲတယ်လို့အဲ့ဒီမမြဲဆင်းရဲတဲ့သဘောမူရတွေကငါမဟုတ်အတ္တမဟုတ်ဆိုတဲ့အသိဉာဏ်တွေဖြစ်ပေါ်ပြီးတော့လာမယ်အဲ့ဒီယုတ်တရားရဲ့သဘောအမူအရာတွေကိုမြင်နိုင်မြင်နိုင်ယောဂီတမန်ကလှုပ်ရှားနေတဲ့သဘောမူရတွေကမမြဲဘူးအနိစ္စလို့ခံစားရင်ဆင်းရဲတဲ့ဒုက္ခလို့မမြဲဆင်းရဲတာတွေကအဆုံးမရဘူးဆိုတဲ့အနတ္တအနိစ္စဒုက္ခအနတ္တလက္ခဏာတွေကိုယောဂီတမန်ဆင်ခြင်သုံးသပ်ပြီးတော့ရှုမှတ်နေရင်ကနေပြီးတော့အရှုခံရုံနဲ့ဖောက်ပြန်ဖြစ်ပြနေတဲ့သဘောအမူအရာတွေပေါ်မှာကျင်းလာမယ်ညှိ့ဝိတ်လာ ဲ့လိုပြင်းကြီးမြင်းဝေခွန်ရလေးနဲ့မြင်တွေ့ပြီးတော့လာတဲ့အခါကျတော့ယောက်ျားနဲ့ဒီယုတ်ဒီနာနေကိုမလိုချင်တော့ဘူးဒီယုတ်ဒီနာနေကနေပြီးတော့လွတ်ထွက်ခြင်းညဒီယုတ်ဒီနာနေကနေပြီးတော့လွတ်ထွက်ခြင်းရင်လွတ်မြောက်အောင်ကြိုးစားရလွတ်မြောက်အောင်ကြိုးစားလို့ရှိရင်လွတ်မြောက်တဲ့နိဗ္ဗာန်ကိုရမယ်လို့ဝိပဿနာစကားကိုတူတူချင်းချင်းလိုရင်းပြောမယ်ဆိုရင်ဒါပါပဲအဲဒီယောက်ျားနဲ့ဝိပဿနာတရားကိုပွားများအာမထုတ်ခင်တုန်းကတော့ယောဂီတွေကျွန်တော်တို့လူတွေနဲ့နေကြမှာလေတိရိစ္ဆာန်တွေသူဝဲငါပဲအမျိုးသားပဲအမျိုးသမီးပဲပုဂ္ဂိုလ်ပဲတရောပဲကောင်းတဲ့ကိုယ်ခြေခြေကိုယ်လကောင်းကျောင်းနေရင်ရင်းနေကျော်ဆိုပြီးတော့လောကကြောင်းတွေနဲ့သိခဲ့ကြပြီနဲ့တကယ်တမ်းဝိပဿနာတရားကိုပွားများအားထုတ်လိုက်တဲ့ခါကျတော့ယောဂီကဘာတွေ့လဲ။ဟောက်ပြန်နေတာယုတ်သိနေတာနန်းလို့ယုတ်နဲ့နှမသာရှိပါလားဆိုတဲ့အသိဉာဏ်ဖြစ်ပေါ်ပြီးတော့ဒါမှဖြစ်ပါ။အဲဒီယုတ်နဲ့နှမသာရှိပါလားဆိုတဲ့အသိဉာဏ်ဖြစ်ပေါ်ပြီးတော့လာတာကိုဒေသနာကနာမရူပပြိစ္ဆေကညာလို့ခေါ်တာဖြစ်ပါအဲ့ဒီနာမရူပပြိစ္ဆေကညာဆိုတဲ့ယုံနဲ့တို့ကိုယောက်ျားများပိုင်းခြားပြီးတော့သိခြင်းဟောဝိပဿနာရဲ့အခြေခံအရာဟောက်ပြန်တာရုပ်သိနေတာနာဆိုတာယောက်ျားများသိကြကြပြီဖြစ်ပါအဲ့ဒီနာမရူပပြိစ္ဆေကညာဟာဝိပဿနာရဲ့အခြေခံညာလည်းပဲဖြစ်ပါယောက်ျားများကိုယ်တွေ့ပြင်မြင်ပြီးတော့နေတဲ့ညာလည်းပဲဖြစ်ပါယောက်ျားများလူရှိတဲ့မင်းညာဘုံညာရောက်လို့ဝိပဿနာတရားကိုပွားများအားထုတ်တဲ့အခါမှာလည်းပဲယောက်ျားများဉာဏ်စဉ်နံပါတ်၁လည်းပဲဖြစ်ပါတယ်။အဲဒီလိုယောက်ျားများမိမိရဲ့ရရှိတဲ့ယုံနံတွေရဲ့ဟောက်ပြန်ဖြစ်ပြနေတဲ့သဘောမူရတွေပေါ်မှာရှုမှတ်နေတဲ့အခါကျတော့ယောက်ျားများလူနာပြမှာတိရစ္ဆာန်အစရှိတဲ့အတွေ့အခေါ်ယူဆတွေပျောက်သွားတယ်။ဘာဖြစ်လို့လူနာပြမှာတိရစ္ဆာန်အစရှိတဲ့အတွေ့အခေါ်အယူဆတွေပျောက်သွားတယ်လဲဆိုတော့လူနာပြမှာတိရစ္ဆာန်အစရှိတဲ့အတွေ့အခေါ်အယူဆတွေဆိုတော့ပြည့်ညတ်တည်တယ်ဒီကနေ့ငါပြင်းနေတဲ့သဘောတရားလို့အခုရောင်ကြမ်းမလားမိမိရဲ့ရရှိတာနဲ့ယုံတို့နံတို့ကိုပိုင်းခါပြီးတော့သိနေပြီဖြစ်တဲ့အတွက်ကြောင့်မလို့အဲ့ဒီလူနာပြမှာတိရိစ္ဆာန်စရှိတဲ့အတွေ့အခေါ်အယူဆတွေပျောက်သွားတယ်။ရှိတဲ့တရားကိုသိတဲ့အတွက်မရှိတဲ့တရားပျောက်သွားတယ်။အဲ့ဒီလိုပျောက်သွားတော့ရောင်ကြမ်းမလားမိမိရဲ့ရရှိတာနဲ့အရှုဏ်ယုတ်တရားတွေရဲ့ဖောင်းပြန်ဖြစ်ပြပြီးတော့နေတဲ့သဘောအမှုရာတွေကိုမိမိရဲ့ဉာဏ်နဲ့မြင်တိုင်းမြင်တိုင်းမှာဒီဘောင်ရံဖြစ်ပြပြီးတော့နေတဲ့သဘောမူရတွေအဖြစ်ချင်နိုင်ပြတ်ချင်နိုင်ပြတ်ပြီးတော့နေရတာလားဆိုပြန်ရင်လည်းပဲဒီယုတ်ဒီနာနေရဖြစ်ချင်နိုင်ပြတ်ချင်နိုင်ပြတ်ပြီးတော့နေရတာမဟုတ်ဘူးတစ်ခုနဲ့တစ်ခုနဲ့တုံးနဲ့တုံးနဲ့အကြောင်းနဲ့အကျိုးနဲ့ကြောင်းကျိုးဆက်နွယ်ပြီးတော့မှဖြစ်ပြနေကြပါလားဆိုတဲ့အသိဉာဏ်ဖြစ်ပေါ်ပြီးတော့လာမှာဖြစ်ပါဥပမာပြောပါယောက်ျားမျိုးမျက်စိဖွင့်ကြည့်ရင်ကျွန်တော်ကမြင်တယ်ယောက်ျားရဲ့မျက်စိကယောက်ျားရဲ့ရရှိတဲ့ယုတ်တရားယောက်ျားမျိုးမျက်စိဖွင့်ကြည့်လိုက်တဲ့အခါကျတော့ကျွန်တော်ကမြင်တယ်ကျွန်တော်ကလည်းပဲယုတ်တရားအဲဒီရောဂီတွေများများရဲ့မျက်စိယုံနဲ့ကျွန်တော်ရဲ့အစင်းယုံနဲ့တွေ့ထမှုကြောင့်တွေ့ထတဲ့ဆိုတဲ့အကြောင်းကြောင့်အကျိုးတရားအနေနဲ့အဆက်ကမရှိတဲ့မြင်သိသိဆိုတဲ့မြင်သိသိဆိုတာဖြစ်ပေါ်ပြီးတော့လာတာဖြစ်ပါအဲဒါလို့ပဲရောဂီကနားဆိုတာလည်းပဲယုတ်တရားအတန်ဆိုတာလည်းပဲယုတ်တရားနှာခေါင်းဆိုတာလည်းပဲယုတ်တရားအနံ့ဆိုတာလည်းပဲယုတ်တရားရှာဆိုတာလည်းပဲယုတ်တရားအာရဏီဆိုတဲ့ယုတ်တရားကိုယ်ကလည်းယုတ်တရားဖြစ်ဖြစ်ကြဆိုတာလည်းယုတ်တရားစိတ်ကလည်းပဲယုတ်တရားကြံပြီးတွေ့တော့ကြဆိုတာလည်းပဲယုတ်တရားစိတ်ကယုတ်တရားဆိုတော့စိတ်ကနံတရားမဟုတ်ဘူးလားလို့တော့ယောက်ျားကမေးဖို့ရရှိပါတယ်အဲဒီစိတ်ဆိုတဲ့နံတရားဟာဘုရားရှင်ကိုယ်တော်မြတ်ရဲ့ဒေသနာတော်အရာပြောရရင်တော့ယောဂီတို့ရဲ့ရှင်တွေမှာရှိနေတဲ့နှလုံးသွေးရဲ့အပေါ်ပိုင်းမှာတွေးကြည့်ရန်ရှိတယ်အဲဒီတွေးကြည့်ကန်ထဲမှာကျွန်တော်တို့စိတ်ဝိညာဏနံမတော်အာယုံကတည်မီပြီးတော့နေတယ်လို့ဆိုပါတယ်အဲ့ဒီနှလုံးပွေနေမှရှိနေတဲ့စိတ်ကလည်းပဲယုတ်တရားရှိဒါကြောင့်မလို့စိတ်ကိုယုတ်လို့ခေါ်တာသံပင်စကားရပြောမယ်ဆိုတော့ဇီဝိတယုတ်ဇီဝိတယုတ်ဆိုတာအတက်ယုတ်ပေါ့ဒါကြောင့်မလို့အတက်ကိုယုတ်လို့ပြောတာဖြစ်ပါဒါကြောင့်ယောက်ျားများအဲ့ဒီလိုယုတ်ယုတ်ချင်းထိတွေ့မှုတွေကြောင့်အဆန်းကမရှိတဲ့မြင်သိတဲ့ကြားသိတဲ့စားသိတဲ့ထိသိတဲ့ကြံပြီးတွေးတော့တဲ့စိတ်တွေဆိုတာဖြစ်ပေါ်ပြီးတော့လာတာဖြစ်ပါတယ်ဒါကြောင့်မလို့လူတွေဆိုတာလည်းဖြစ်ချင်နိုင်ကြလာတာမဟုတ်ဘူးနတ်တွေဆိုတာလည်းဖြစ်ချင်နိုင်ကြလာတာမဟုတ်ဘူးတတ္တဝါတွေဆိုတာလည်းဖြစ်ချင်နိုင်ကြလာတာမဟုတ်ဘူးအကြောင်းကြောင့်အကျိုးဖြစ်တယ်လို့ကြောင်းကျိုးဆက်နွယ်ပြီးတော့မှဖြစ်ပြနေကြပါလားဆိုတဲ့အသိဉာဏ်ဖြစ်ပေါ်ပြီးတော့လာမှာဖြစ်ပါတယ်အဲ့ဒီဉာဏ်ကိုပြစ္ဆပရိယဉာဏ်လို့ခေါ်တာဖြစ်ပါကိုယ်တိုင်ရောက်တယ်မယ်ခြင်းဉာဏ်တို့ကဘာများအာထုတ်နေရင်နဲ့သိနေနိုင်တယ်လို့ဝိပဿနာရဲ့ဒုတိယမြောက်အခြေခံဉာဏ်ဖြစ်ပါတယ်ဉာဏ်သင်အားဖြင့်ပြောမယ်ဆိုရင်တော့ဒုတိယမြောက်ဉာဏ်လည်းပဲဖြစ်ပါဒီဉာဏ်မှာယောဂီတရားကိုကျွန်တော်ဥပမာလေးတစ်ခုပြောပါယောဂီတရားကျွန်တော်တရားမှာမောင်ကျိုးနဲ့မောင်ကန်းရှိတယ်တဏီဘုံကမှာတစ်ပင်ရိပ်အောင်မှာစုံစည်းမိကြစုံစည်းမိကြတဲ့အခါကျတော့မောင်ကျိုးကပြောတယ်တကယ်ချင်းငါကတော့ကွာ
မျက်စိကတော့ကောင်းပါတယ်ခြေထောက်ကကျိုးနေတဲ့အတွက်လူရံခီးမသွားနိုင်ဘူးလို့ညှိထွားတဲ့အကြတော့မောင်းကန်းကလည်းပဲပြောတယ်ငယ်ချင်းကြီးငါကတော့ခြေထောက်ကတော့လူရံခီးသွားနိုင်တယ်မျက်စိကန်းနေတဲ့အတွက်ငါလည်းပဲလူရံခီးမသွားနိုင်ပါဘူးကွာလို့ဆိုပြီးတော့ညှိထွားအဲ့ဒီညှိထွားရင်လည်းသူတို့အလားပါးသားလားပါးတွေပေါ့နေဆွေးနေတိုင်းနေနေရင်းကနေပြီးတော့အတိအကျကိုစီကိုစီညံဖြစ်ပေါ်ပြီးတော့လာဘယ်လိုဖြစ်ပေါ်လာလဲဆိုတော့သောသောကပြောတယ်လို့မောင်ကျိုးကရောက်ရမြမျက်စိကကောင်းတယ်ခြေထောက်ကျိုးနေလို့လူရခီးကြီးကိုမသွားနိုင်ဘူးမောင်ကန်းကခြေထောက်ကလည်းကောင်းတယ်မျက်စိကန်းနေတဲ့အတွက်လူရခီးကြီးမသွားနိုင်တဦးချင်းအနေနဲ့လူရခီးကြီးမသွားနိုင်ရင်လည်းသူတို့နောက်ဦးနှစ်ယောက်ပေါင်းဆက်ပြီးတော့သွားမယ်ဆိုရင်လူရခီးကြီးကိုရောက်နိုင်တယ်လို့သိလာကြအဲလိုသိလာကြတဲ့အတွက်ကြောင့်မို့လို့ဘာလို့တလဲဆိုတော့ခြေထောက်ကောင်းတဲ့မောင်ကန်းရဲ့ပခုံးပေါ်မှာခြေထောက်ကျိုးနေတဲ့မျက်စိကောင်းတဲ့မောင်ကျိုးကဖြစ်ပြီးတော့မျက်စိကောင်းတဲ့မောင်ကျိုးရဲ့လမ်းညွှန်မှုနဲ့မျက်စိကန်းနေတဲ့ခြေထောက်ကောင်းတဲ့မောင်ကန်းရဲ့လျှောက်လှမ်းမှုတွေကြောင့်မောင်ကျိုးနဲ့မောင်ကန်းတို့ကလူရခီးကိုရောက်ကြတယ်လို့အဲဒီဥပမာလိုပဲရုပ်တုဏ္ဏတို့ဟာဖြစ်နေပြည့်ပြည့်နေပြည့်ပြီးတော့နေကြတာမဟုတ်ဘူးတစ်ခုနဲ့တစ်ခုအကြောင်းနဲ့ကျိုးနဲ့ကြောင်ကျိုးဆက်နေပြီးတော့မှဖြစ်ပြနေကြပါလားဆိုတဲ့အသိဉာဏ်ဖြစ်ပေါ်ပြီးတော့ဒါမဲ့အဲ့ဒီဉာဏ်ကိုပြစ္ဆာပိကဉာဏ်လို့ခေါ်ပါတယ်လို့အဲဒီလိုယောဂီများမိမိရဲ့ဉာဏ်ရှိတဲ့ယုံဉာဏ်တွေပေါ်မှာရှုမှတ်ပြီးတော့နေတဲ့ခါမှာယုံဉာဏ်တွေကဖောင်းပြန်ဖြစ်ပြပြီးတော့နေတဲ့သဘောအမှုရာတွေကိုမြင်တွေ့ပြီးတော့နေတဲ့အတွက်ရှင်းဘဝတွေဆိုတာရှိသေးသလားနောက်ဘဝတွေဆိုတာလည်းပဲရှိသေးသလားနာကောင်လည်းပဲရှိဦးမလားနာကောင်လည်းပဲမရှိတော့ဘူးလားငါနဲ့ပတ်သက်တဲ့အတွေးခေါ်ယူဆတွေပျောက်သွားတယ်ဘာဖြစ်လို့ပျောက်သွားလဲဟောင်းပြန်တဲ့ယုံသိနေတာနံဆိုတဲ့ယုံနာနာမကိုပိုင်းခြားပြီးတော့သိလိုက်တဲ့အတွက်ကြောင့်မလို့ဒီညမှာငါဆိုတဲ့အတွေ့အခေါ်အယူဆကြီးပျောက်သွားတာဖြစ်ပါငါဆိုတာမရှိတဲ့နဲ့ရှိတယ်လို့အယူမအမှန်ပါတာဒိဋ္ဌိဒီညမှာဒိဋ္ဌိထုတ်တယ်လို့ဆိုရမှာလည်းပဲဖြစ်ပါအဲဒါမိမိရဲ့ယဉ်ရှိတဲ့အရှုဏ်ယုံနာနဲ့ဖောင်းပြန်ဖြစ်ပြနေတဲ့သဘောအမူအရာတွေကိုမြင်တဲ့အတွက်ယဉ်ရနဲ့လှုပ်ရှားနေတဲ့သဘောအမူအရာတွေကမမြဲဘူးအနိစ္စလို့ခံစားရင်ဆင်းရဲတဲ့ဒုက္ခလို့မမြဲဆင်းရဲတာတွေကအဆုံးမရဘူးအနတ္တဆိုတဲ့အနိစ္စဒုက္ခအနတ္တလက္ခဏာတွေကိုယောဂီများဆင်ခြင်သုံးသပ်ပြီးတော့ရှုမှတ်နေကြတယ်မဟုတ်လားအဲ့ဒီဉာဏ်ကိုသမထဉာဏ်လို့ခေါ်တာဖြစ်ပါဒီဉာဏ်ဆင်းကိုရောက်တဲ့အခါမှာဒေသနာကဣမိနဘာနာဉာဏ်နဲ့သမထဉာဏ်သောဗုဒ္ဓသာသနာလတ္ထသာသောလတ္ထပတိသောနိယတံကတိကိုသုလသောတာပန်သောနမဟောတိတဲ့ယောဂီများအခုသိခဲ့တဲ့နမရူပံပရိစ္ဆေသဉာဏ်ပြည့်စုံပရိစ္ဆေဉာဏ်သမထဉာဏ်တိုင်အောင်လို့ဗုဒ္ဓရဲ့သာသနာတော်ကြီးရဲ့အတွင်းမှာဝိပဿနာတရားကိုပွားများအားထုတ်ပြီးတော့နေနိုင်လို့ရှိရင်ထောက်တရားရပြီလို့ခွန်အားရရပြီလို့အပေရကပိတ်ပြီလို့သုရသောတာပန်ဖြစ်ပြီလို့ဒေသနာကပြဆိုပြီးတော့ထားပါတယ်အဲ့ဒါရောက်ကြများအပေရကပိတ်တယ်သုရသောတာပန်ဖြစ်ပြီဆိုတော့ရောက်ကြများအခုကျင့်နေတာဟာသုရသောတာမောဘဘွားနဲ့တမက်တဘူရရင်မဟာသောတာပန်ဖြစ်ဖို့ကျင့်နေတော့ပွားများအားထုတ်ပြီးတော့နေကြတာဖြစ်ပါတမက်တဘူမရသေးတဲ့အတွက်အငယ်စန်းသောတာပန်ပေါ့သုလသောတာပန်လို့ဆိုခြင်းပဲဖြစ်ပါ။အဲဒီသုလသောတာပန်ဘဝနဲ့မဟာသောတာပန်ဖြစ်အောင်လို့ရှင်းတဲ့တို့ကိုဘာများအထုတ်နေတာမဟာသောတာပန်ဖြစ်ပြန်ရင်လည်းပဲသရဂံဖြစ်အောင်လို့ယောဂီများသရဂံဝိပဿနာတရားဆိုတာပြီးကြမရှိပါဘူး။အခုယောဂီများရှုမှတ်နေတဲ့ဒီယုတ်ဒီနဲ့နေရဖောက်ပြန်ဖြစ်ပြပြီးတော့နေတဲ့သဘောအမှုအရာတွေမှာပါပဲ။အနိစ္စဒုက္ခအနတ္တလက္ခဏာတွေကိုရှုမှတ်ရင်းကနေပြီးတော့ဒုတိယအကြိမ်မျက်ဖို့ရမယ်ဆိုရင်တော့ယောဂီများအနာဂမိမဲ့အနာဂမိဖို့ကိုရမှာဖြစ်ပါအဲတရာဂံမိကတရာဂံမိကိုရမှာဖြစ်ပါအဲဒီတရာဂံဟန်လေးပဲအနာဂံဖြစ်အောင်ဆိုလို့ချင်းအနာဂံဝိပဿနာတရားလည်းပဲပြီးကြမရှိပါဘူးယောဂီတို့များအခုရှိမှနေတဲ့ဒီယုတ်ဒီနဲ့နေရောက်ပြန်ဖြစ်တဲ့ပြီးတော့နေတဲ့သဘောအမှုအရာတွေပေါ်မှာပဲအနိစ္စဒုက္ခအနတ္တလက္ခဏာတွေကိုရှုမှသိမြင်ပြီးတော့ယုံနာနေချုပ်ငြိမ့်တဲ့အခါမှာတတိယနဲ့တတိယဖို့ရလို့ချင်းယောဂီတို့များအနာဂံမိနဲ့အနာဂံမိဖို့ကိုရမှာဖြစ်ပါအဲဒီအနာဂံဟန်လေးပဲနိဗ္ဗာန်ကိုမြန်ပေါ်ပြုနိုင်ဖို့အတွက်ယန္နာအရှင်းမြတ်ကြီးဖြစ်ဖို့အတွက်ယောဂီသမားညာနာဝိပဿနာတရားလေးပဲသိကြမှရှိပါယောဂီသမားရဲ့ဉာဏ်ရှိတဲ့ဒီယုတ်ဒီနာနေရဲ့ပေါ့ပြန်ပြည့်ပြနေတဲ့သဘောမူရလို့ပါဘာလို့ဒီခုကဲတို့အနိစ္စဒုက္ခအနတ္တလက္ခဏာတွေကိုရှုမှတ်သိဉာဏ်ကနေပြီးတော့ယုံနာချုပ်ငြိမ့်လို့သရုပ်ဒအကျင့်မဲ့ညာပူညာရမယ်ဆိုရင်ညာနာအရှင်မကြီးအဖြစ်ကိုရရှိရောက်ရှိပြီးတော့လာမှာဖြစ်ပါဒါကြောင့်ယောဂီသမားအခုညာနာတို့ရဲ့အကျင့်သရဂံတို့ရဲ့အနာဂံတို့ရဲ့အကျင့်သရဂံတို့ရဲ့အကျင့်သောတာပန်တို့ရဲ့အကျင့်တွေကိုယောဂီတို့များကျင့်ဉာဏ်ကြိုးကိုပွားများအားထုတ်ပြီးတော့နေကြတဲ့အချိန်ဖြစ်တဲ့အတွက်ယောဂီတို့များကိုပရိယာနယ်ဝင်နေဆိုပြီးတော့ခေါ်ဝသုံးဆွဲပြီးတော့နေခြင်းဖြစ်ပါတယ်။အဲဒီတော့ယောဂီတို့များအဲဒီကိုနိမိတ်ရရှိတဲ့ယုံနာတို့ရဲ့အပေါ်မှာအနိစ္စဒုက္ခအနတ္တလက္ခဏာတွေကိုဆင်ခြင်သုံးသပ်ပြီးတော့ရှုမှတ်နေရင်ကကြည့်နေရင်ကြည့်နေရင်အရှုခံယုံနာတို့ရဲ့ပေါက်ပြန်ပြည့်ပြည့်နေတဲ့သဘောမူအရာတွေကဘွားငနဲ့ပေါ်ပေါက်လာသလို လင်းလင်းလုံးနဲ့အတွက်တီမှုကိုမတွေ့ရဘူးကြီးနေကြီးနေကနေပြီးတော့ရိတ်ကနေရိတ်ကနေပျောက်ပျောက်သွားတဲ့ပြက်ချင်းရဲ့အဆုံးကိုမြင်တွေ့ပြီးတော့နေကြမှာဖြစ်ပါဥပမာအဖြစ်ပြောပါမယ်ဖယောင်းနိုင်ပြီးတော့ဆင်းပြီးတော့ခဏတဲ့ကမှာဖယောင်းကုန်သွားတဲ့ကမှာစီကုန်သွားတဲ့ကမှာမိသားကြံတဲ့အဲ့ဒီမိသားကိုမိလောင်ကျွမ်းတော့ပြဖြစ်သွားတယ်လောင်သာမရှိတဲ့ကမိဟာဟုတ်ကနေဟုတ်ကနေနဲ့ငြိမ့်ငြိမ့်ပြီးတော့သွားတယ်လို့နောက်ကြမယ်မိမိရဲ့ရရှိတာနဲ့ရောင်းတာတွေဖြစ်ချင်းရဲ့အစပြက်ချင်းရဲ့အဆုံးကိုသာမြင်တွေ့ပြီးတော့နေမှာဖြစ်ပါအဲ့ဒီလိုမိမိရဲ့ရရှိတာနဲ့ယုံနာနေရဲ့ဖြစ်ချင်းရစပြက်ချင်းရအဆုံးကိုမြင်တွေ့ပြီးတော့နေတဲ့ညာကိုဥဒိယဘုရားညာလို့ခေါ်ပါတယ်လို့အဲ့ဒီဥဒိယဘုရားညာကိုအခုရောက်ရမှာကိုယ်တိုင်ရှင်းကြံကြိုးပွားများအားထုတ်ပြီးတော့နေရင်နဲ့သိနေတဲ့ညာဖြစ်ပါအဲ့ဒီဥဒိယဘုရားညာဟာမလန်းဘူလန်းဘောကိုရောက်ပြီမလန်းဘူလန်းဘောကိုရောက်ပြီဆိုတော့သကပုံရပြောရမယ်ဆိုရင်လမ်းဆုံးရင်ယွာတွေ့ဆိုတဲ့စကားရပေါ့လမ်းဆုံးအောင်ရောက်ရင်ယွာတွေ့မှာပေါ့အခုရောင်ရံကဖြစ်ပျက်ကိုမြင်တွေ့ပြီးတော့နေတဲ့အတွက်အဲ့ဒီဖြစ်ပျက်သုံးအောင်ရှုလို့ရှိရင်ရောင်ရံကအလိုရှိရတဲ့မေချမ်းသာဘူချမ်းသာနိဗ္ဗာန်ချမ်းသာတရားတော်မြတ်ကိုရမှာဖြစ်ပါတယ်။ဒါကြောင့်ကျွန်တော်ဥပမာလေးပြောပါ။ရောင်ရံကျွန်တော်တို့ဆန်းချောင်းတစ်ပေးကိုတွားကြည့်အောင်။ဆန်းချောင်းဆိုတာကတော့ရောင်ရံကရေကတစ်ပတ်တည်းတုံတုံဖြီးနေတယ်။မြင်းရံကနေပြီးတော့နေရံဖြီးကျင်းနေတယ်ပေါ့။အဲရောင်ရံကျွန်တော်တို့ဆန်းချောင်းတစ်ပေးရောက်သွားတဲ့အခါကျတော့ဆန်းချောင်းတော့မှရေတုံတုံဖြီးနေတာကိုတွေ့မှာပဲ။အဲလိုတွေ့နေတဲ့အခါမှာကျွန်တော်တို့ရောင်ရံကရည်ရည်ဟာကျွန်တော်ရှိမှရှိသေးလားမရှိတော့ဘူးဘာဖြစ်သွားလဲရှေ့ကိုဆက်စီးပြီးတော့ပျောက်ွယ်သွားအဲတော့တော့လည်းကျွန်တော်တို့ရှိမှရည်ရည်မရှိဘူးလားဆိုရင်တော့လည်းရှိနေတယ်နောက်ကရည်ရည်ကအဆက်မပြတ်စီးဝင်ပြီးတော့လာအဲဒီနောက်ကရည်ရည်ကစီးဝင်လာတဲ့ရည်ရည်ဟာလည်းပဲရှေ့ဆက်ကိုစီးပြီးတော့ပျောက်ပြတ်သွားတယ်နောက်ကအသစ်သစ်ရည်ရည်ဟာလည်းပဲအဆန်းထိုးပြီးတော့ဖြစ်ပြစ်လာရှေ့ကရည်ရည်ကပြတ်သွားတယ်လို့နောက်ကအသစ်သစ်ရည်ရည်ကဖြစ်ပြစ်ပြီးတော့လာတယ်လို့ပဲယုံနံတို့ကဖြစ်ပြန်ပြီးတော့နေကြတာဖြစ်တဲ့အတွက်အဲ့ဒီဖြစ်ချင်းပြက်ချင်းကိုသိတဲ့ညာကိုဥရိယဘယညာလို့ခေါ်တာဖြစ်ပါဒီညာအသိကိုရောက်ပြီဆိုတော့ယောဂီကများကျွန်တော်တို့ယေရှုရှင်လေးကြီးတို့ဘုရားကြီးတမနီးနာနေကြခိုင်ခဲ့တဲ့ဒလမ်းပြောကြီးပါကအနန္တဆရာကြီးဆက်တဲ့နီးနဲ့ပြောရမယ်ဆိုရင်ကျွန်တော်တို့တနေ့ကိုကျင်၁၇ကျင်အစကြီးတဲ့ပြန်အားထုတ်ကြတဲ့ဆယ်ရက်ပြတဲ့စကန်ဒီအဲ့ဒီညာနဲ့၄ပါးရောက်လို့ချင်းစကန်သိမ့်ပါဘူးခုနှစ်ရက်ပြတဲ့စကန်ဒီလည်းပဲအဲဥရေဘယညာရောက်နေစကန်းသိမ့်မှာဘာဖြစ်လို့လဲဆိုတော့ရောက်ကြမြတ်အဲ့ဒီဥရေဘယညာကမလန်းဘူလန်းတော့ကိုရောက်ပြီသောတကပြောတဲ့သူမိမိကဆက်လက်ကျင့်ကြံကြိုးကိုပွားများအားထုတ်သွားမှမေချမ်းသာဘူဇနာနိဗ္ဗာန်ချမ်းသာတရားတော်မြတ်ကိုရမယ်မလန်းဘူလန်းတော့ကိုရောက်ပြီလို့ဆိုတဲ့အတွက်လမ်းတော့ကိုတင်ပေးလိုက်အဲကိုယ်တိုင်ကျင့်ကြံကြိုးကိုပွားများအားထုတ်ပြီးတော့မှရမယ်တရားမို့လို့ဒီညာမှာစကန်းသိမ့်တာပဲဖြစ်ပါအဲဒီနေ့တော့ယောဂီများကိုကျွန်တော်ပို့ကြတာကကြည့်မယ်ဆိုရင်တော့ခုနှစ်ညမှာကျွန်တော်၅ညပဲရှိသေးတယ်။၅ညပဲရှိသေးတဲ့အတွက်၂ညပို့ချရမှာဖြစ်ပါတယ်။အဲဒီ၂ညပို့ချတဲ့အခါမှာတော့ယောဂီများကိုကျွန်တော်ရှင်းဆက်ပြီးတော့ဝိပဿနာတရားကိုရှင်းမပေါ်များအားထုတ်တဲ့အခါမှာကြုံရတွေ့ရမြင်ရသိရခံစားရမယ့်တရားတွေကျွန်တော်ပို့ချသွားပါမယ်။ယောဂီများကအခုမိမိရဲ့ရရှိထားတဲ့ယုံနံတွေရဲ့ဖြစ်ပြက်ပြီးတော့နေတဲ့သဘောအမူအရာတွေပေါ်မှာမိမိအထုတ်တဲ့ကမ္မဋ္ဌာန်းတရားကိုဝိပဿနာဖြစ်အောင်လို့လှုပ်ရှားနေတဲ့သဘောအမူအရာတွေကိုမြင်နိုင်မြင်နိုင်မမြဲဘူးအနိစ္စခံစားကြည့်ရင်လည်းချမ်းသာမှုမတွေ့ရဘူးဆင်းရဲတဲ့သဘောအမူအရာတွေကိုသာမြင်တွေ့ပြီးတော့နေကြမှာဖြစ်တဲ့အတွက်ဆင်းရဲတယ်လို့ဒုက္ခအဲ့ဒီမမြဲဆင်းရဲတဲ့သဘောအမူအရာတွေဟာသူ့သဘောသူဆောင်ပြီးတော့ဖောက်ပြန်ဖြစ်ပြက်ပြီးတော့နေတဲ့သဘောအမူအရာတွေတို့ရတို့ရပိုရပိုရမခန္ဓာအောင်လို့ဆင်းရဲမှုတွေနဲ့ကြုံတွေ့ပြီးတော့နေမယ်ဆိုရင်ဒီသဘောမူရတွေကသူသဘောသူဆောင်ပြီးတော့ဖောက်ပြန်ဖြစ်ပြက်ပြီးတော့နေတဲ့သဘောအမူအရာတွေဖြစ်လို့အဆိုးမရတဲ့သဘောအနတ္တအနတ္တအနတ္တနဲ့အနတ္တလက္ခဏာကိုရှုမှတ်ခြင်းဖြင့်ပြီးတော့မိမိအာထုတ်တဲ့ကမ္မဋ္ဌာန်းတရားကိုဝိပဿနာဖြစ်နေအောင်လို့ရှုမှတ်ခြင်းဖြင့်ပေါ်များအာထုတ်ပြီးတော့နေကြရမှာဖြစ်ပါတယ်တတိချက်ပြီးတော့ခိတ္တခဏရှုကြည့်လိုက်တော့